Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာရွှေလန်းချမ်းမြေ့ကြပါစေ VOA American တန်က2018ခုနှစ်ဧပြီလ6ရက်ကြာသာဝတီးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ32.40/49တို့ပြင် VOA ရဲ့ Facebook စာမျက်နှာပေါ်ကလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါစေခင်ဗျာကျွန်တော်ဆက်မှုပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Syria အစိုးရကိုကူညီတဲ့ Russia နိုင်ငံကို American Britain နဲ့ပြင်သစ်နိုင်ငံတို့ကပြစ်တင်ဝေဖန်လိုက်ပါတယ်သမ္မတ Donald Trump ဟာ Jordan ဘုရင် Abdullah နဲ့အင်ပီရိုမှာတွေ့ဆုံခဲ့ပါတယ်နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့တရုတ်နိုင်ငံကိုတရားဝင်ခီးစဉ်စတင်ထွက်ခွာมาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေမှာဆိုရင်တော့
I think we're going to have a very interesting talk. We're having have a lot of respect for him. I've spoken to him numerous times.
American Tamara Yi Donald Trump, American ပြည်တော်စုကိုမြားမကြခင်အလေးလာရောက်ဖို့ရှိတဲ့တရုတ်သမ္မတကြီးရှင်ဂျီကျင့်ဖင်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံထိပ်သီးအစည်းအဝေးကျင်းပမယ်အခြေအနေကြောင်းသတင်းတော်မှာအပြည့်စုံကိုနားဆင်ကြရမှာပါ။အဲ့ဒါပြင်မြန်မာနိုင်ငံရဲ့သမ္မတကြီးဦးထင်ကျော်ရဲ့တရုတ်ပြည်ချစ်ကြည်ခီးစဉ်ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုအကောင်အထည်ဖော်ရေးဘူကော်မတီအစည်းအဝေးမှာဘာတွေကိုအဓိကထားဆွေးနွေးကြတယ်လဲဆိုတာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။စီးရီးယားအစိုးရရဲ့မတင်ငါပွဲရာဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့သမရဘာရှားရဲ့အာဆတ်ကိုထောက်ခံပေးမှုအတွေ့ဗြိတိန်ပြည်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ကရုရှားနိုင်ငံကိုပို့ထုနေမှာပြင်ထန်စွာပြစ်တင်ရှုတ်ချလိုက်ကြပါတယ်။စီးရီးယားနိုင်ငံအစ်ဒလစ်ပြည်နယ်ခန့်ရှိခွန်းမြို့မှာခြေကုပ်ယူထားတဲ့တပုံအဖွဲ့အပေါ်ပြုလုပ်ခဲ့တဲ့စီးရီးယားအစိုးရရဲ့တိုက်ခိုက်မှုကြောင့်ကလင်းငယ်တွေအပါအဝင်အရသာပြည်သူယာနဲ့ချီတေဆုံခဲ့ရတဲ့အတွက်နိုင်ငံတကာကအမျက်ဒေါသထွက်ခဲ့ကြပါတယ်။ထိခိုက်တေဆုံသူတွေဟာဓာတုအစိတ်တန်းငွေထိခံထားရသူတွေရဲ့လက္ခဏာတွေနဲ့တူနေကြောင်းWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းပို့ထုနေမှာပြောပါတယ်အနောက်နိုင်ငံတွေကအကူအညီပေးအဖွဲ့စည်းတွေစုစည်းဖွဲ့စည်းထားတဲ့ညွန်ပေါင်းအဖွဲ့ရဲ့အဆိုအရတည်ဆုံသူအရေးအတွက်ဟာတရားခန့်ရှိပြီးနောက်ထပ်လူ350လောက်လည်းအဲ့ဒီဓာတုအစိတ်ငွေထိမှန်ခံထားရတယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုဟာလူသားမျိုးနွယ်ကိုစော်ကားတဲ့တိုက်ခိုက်မှုဖြစ်တဲ့အတွက်သတိခံနိုင်စရာအကြောင်းမရှိဘူးလို့သမ္မတအင်ပီရိုမှာ Jordan ဘီရင် Abdullah နဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတ Donald Trump ကပြောပါတယ်သူ့အနေနဲ့ဒီကိစ္စကိုစီရေးရတုံ့ပြန်သွားဖို့ရှိသလားလို့မေးတဲ့အခါမှာတော့ဘလိုနည်းနဲ့တုံ့ပြန်လုပ်ဆောင်မယ်ဆိုတာကိုမပြောလို့သေးကြောင်းသမ္မတထရန့်ကမရေမရာဖြေကြားသွားခဲ့ပါတယ်။ဂျော်ဒန်ဘီရင်အဗ်ဒူလာကတော့ဒါဟာစီးရီးယားပြဿနာကိုနိုင်ငံတကာကတန်တမာရေးနည်းလမ်းနဲ့မဖြေရှင်းနိုင်ခြင်းရဲ့ရလဖြစ်ကြောင်းပြောကြားခဲ့ပါတယ
်။စီးရီးယားနိုင်ငံမှာလူသေးစေတဲ့ဓာတုလက်နက်တွေနဲ့တိုက်ခိုက်မှုဟာလူသားမျိုးနွယ်ပေါ်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးသမ္မတဒေါ်နယ်ထရန့်ကစီးရီးယားသမ္မတအာဆတ်ကိုဗိုလ်တပ်ဖူးနေမှာရှုံချပစ်တင်လိုက်ပါတယ်ဒါပေမဲ့အမေရိကန်ဘက်ကဘလို့တုံ့ပြန်မလဲဆိုတဲ့မေးခွန်းကိုတော့ဖြေကြားဖို့ညင်ပါတယ်သူတို့ကိုဘလို့ပြောတယ်လဲဆိုတာခင်ဗျားတို့တွေ့လာပါလိမ့်မယ်လို့ပဲအဲ့တဲတော့ဂျော်ဒန်ဘီန်အဗ်ဒူလာနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောခဲ့တာပါကလေးတငယ်တွေအပါအဝင်လူတရာကျော်တေဆုံးပြီး350တန်းရစီခဲ့တဲ့ဒီတိုက်ခိုက်မှုကကြောက်မဲ့ဖွယ်ကောင်းတယ်လို့သမ္မတအာဆတ်ပေါ်သူ့ရဲ့သဘောထားအကြီးကျယ်ပြောင်းလဲမှုဖြစ်လာစေနိုင်တယ်လို့ဆိုပါတယ်အာဆတ်ဆိုရဲဒီလိုရုံမှာကောက်ကျက်မှုကိုတီးမခံနိုင်ဘူးလို့လည်းပြောပါတယ်ဒီလိုပြင်းပြင်းထန်ထန်သတိပေးပြောကြပေမဲ့ဘယ်လိုတုံ့ပြန်မယ်ဆိုတာကိုတော့ကြိုပြောမှာမဟုတ်ဘူးလို့လည်းပြောပါတယ်2012မှာဓာတုလက်နက်နဲ့ပိုးမွှားလက်နက်တွေမသုံးဖို့ကန့်သတ်ချက်ကိုသမ္မတအာဆတ်ချိုးပေါက်တာအရေးယူဖို့ပြက်ကွက်ခဲ့တဲ့အတွက်အရင်သမ္မတဟောင်းအိုဘားမားကိုလည်းဒေါ်နယ်ထရန့်ကဝေဖန်ပါတယ်ထိုစဉ်ကလွှတ်တော်အမအများပြားကလည်းအိုဘားမားကိုဝေဖန်ပေးမဲ့ American စစ်တပ်ဝင်ရောက်ဆက်ဖက်ရေးကိုအတီးပြုတ်ဖို့တော့ Congress ကတုံ့နှိမ့်ခဲ့ပြီးဒေါ်နယ်ထရန့်ကိုယ်တိုင်နဲ့ Syria ကိုမတိုက်ဖို့ပြောခဲ့တာပါ
သမ္မတဒေါ်နယ်ထရမ့်ဟာတရုတ်သမ္မတရှီကျင်းပင်နဲ့ Florida ပြည်နယ်မှာရှိတဲ့သူ့ရဲ့ Mar-a-Lago အပန်းဖြေစခန်းမှာဒီကနေ့တွေ့ဆုံပြီးထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။သမ္မတရှီကျင်းပင်အမေရိကန်ကိုရောက်မလာခင်24နာရီလောက်မှာမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လွှတ်လိုက်တဲ့အတွက်ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားကနျူကလ িয়ার အရေးဟာလည်းအဓိကထားဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်။ဒါအပြင်ထိုင်ဝမ်ကျွန်းအရေးအပြင်နှစ်နိုင်ငံအကျိုးထူကိစ္စတွေဖြစ်တဲ့ကုန်သွယ်ရေးနဲ့စီးပွားရေးကိစ္စတွေဒေသရင်းလုံခြုံရေးဆိုင်ရာကိစ္စတွေလည်းဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကကြီးမားတဲ့ကုန်သွယ်ရေးလုံငွေပြမှုတွေရှိနေတဲ့အတွက်ဒီဆွေးနွေးပွဲဟာခက်ခဲတဲ့ဆွေးနွေးပွဲဖြစ်မယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကပြောထားပြီးဖြစ်ပါတယ်။သမ္မတရှီကျင်းပင်ရောက်မလာခင်ရပ်ပိုင်းအလိုမှာပဲမြောက်ကိုရီးယားအစိုးရပေါ်ဩဇာညောင်းတဲ့တရုတ်နိုင်ငံကဒီပြဿနာကိုကင်တွယ်ဖြေရှင်းခြင်းမရှိရင်အမေရိကန်ပြည်ထောင်စုတူဦးတွေကလှုပ်ဆောင်သွားမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။သမ္မတရှီကျင်းပင်အမေရိကန်နိုင်ငံကိုရောက်မလာခင်တရုတ်အလိုမှာပဲအမေရိကန်နိုင်ငံရဲ့ဌာနကခေါင်းဆောင်တို့ဦးတွေ့ဆုံကြမယ်အရေးကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။
သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်စတီဖန်ဘန်နန်ကိုအမျိုးသားလုံခြုံရေးကောင်စီကနေဖယ်ရှားလိုက်ပါတယ်။ဘန်နန်ကိုအစောပိုင်းကဒီယာလူမှာခန့်အပ်တာနဲ့ပတ်သက်ပြီးနိုင်ငံခြားရေးမူဝါဒရေးအကြံကျင်သူတွေကမကြေမနက်ဖြစ်ခဲ့ကြတာပါ။အမေရိကန်နိုင်ငံရေးလောကရဲ့အစင်လာတွေကိုအနှောက်အယှက်ဖြစ်အောင်လှုံ့ဆော်ခဲ့တဲ့ဘန်နန်ကိုအမျိုးသားလုံခြုံရေးအတွက်တာဝန်ပေးတာဟာမသင့်တော်ဘူးလို့လွှတ်တော်အမတ်တချို့နဲ့နိုင်ငံခြားရေးအတွေ့အကြုံရှိသူတွေကပြောဆိုကြတာပါ။ထရမ့်အတွက်မဲဆွယ်လှုံ့ဆော်မှုမှာမပါဝင်ခင်ကသူဟာလက်ရဆွန်းသဘောအယူဆတွေကိုတင်ပြတဲ့မီဒီယာဝက်ဘ်ဆိုက်တစ်ခုကိုတီထောင်ခဲ့သူပါ။တချိန်တည်းမှာပဲသမ္မတထရမ့်အမျိုးသားထောင်လိုင်းညွှန်ကြားမှုဒန်ကော့ချ်နဲ့ပူတွဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ကိုလည်းသူ့ရဲ့လုံခြုံရေးကောင်စီမှာပြန်လည်ခန့်ထားလိုက်ပါတယ
်။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမေကန်တန်ကအတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့သမ္မတဦးထင်ကျော်သွားမဲ့ပထမဆုံးအကြိမ်တရုတ်နိုင်ငံချစ်ကြည်ခီးစဉ်တွင်အငင်းပွားဝယ်ဖြစ်နေတဲ့ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းဆက်ပြီးတည်ဆောက်ဖို့ရှိမရှိဆိုတာကိုနိုင်ငံအပြန်အလှန်အကျိုးရှိစေမယ့်ပူးပေါင်းဆောင်ရွက်မှုနဲ့မှန်မှန်ကန်ကန်ဖြေရှင်းမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကမနေ့ကပြောဆိုလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာစတင်မဲ့သမ္မတဦးထင်ကျော်ရဲ့6ရက်ကြာတရုတ်နိုင်ငံချစ်ကြည်ခီးစဉ်မတိုင်ခင်မှာမြစ်ဆုံဆယ်နဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြစ်ဆုံဆယ်ရေကာတာစီမံကိန်းဟာစီးပွားရေးပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတရဖြစ်ပြီးဒါကိုလေ့လာစစ်ဆေးပြီးသဘောတူညီမှုလုပ်ငန်းအဆင့်ဆင့်အရဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးပြဿနာတွေအခက်အခဲတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်မှုအတွက်တရုတ်အစိုးရအနေနဲ့မြန်မာဘက်နဲ့အဆက်အသွယ်ရှိသွားမှာဖြစ်ပါတယ်။ဗုဒ္ဓနေ့တို့ရိုက်တာသတင်းမှာတော့မြန်မာအစိုးရအဆင့်မြင့်အရာရှိတွေအပြင်မြစ်ဆုံရေကာတာစီမံကိန်းသဘောတူညီမှုနဲ့ပတ်သက်လို့ရင်းနှီးမှုရှိတဲ့လူတူဦးနဲ့တရုတ်အစိုးရပိုင်းကုမ္ပဏီနဲ့နှိစက်သူတွေကိုကိုးကားပြီးအမီမီဖော်လိုတဲ့သတင်းရက်ွက်တွေအစိုးရတရုတ်အစိုးရအနေနဲ့မြစ်ဆုံရေကာတာစီမံကိန်းကိုဆက်လက်လှုပ်ဆောင်မယ့်ရည်ရွယ်ချက်ပြောင်းပြီးတော့တခြားစီးပွားရေးလုပ်ငန်းတွေနဲ့အစားထိုးဖို့လိုလားတဲ့အရေးလက္ခဏာတွေပြခဲ့တယ်လို့ဖော်ပြထားပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့အတွက်နောက်သတင်းပတ်ရောက်မှသမ္မတဦးထင်ကျော်နဲ့တွေ့ဆုံမယ်လို့ခန့်မှန်းထားရပါတယ်။သမ္မတဦးထင်ကျော်ရဲ့အခုခီးစဉ်မှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေ၊ကုသရေးဝန်ကြီးဝန်ကြီးဦးတန်းမြင့်နဲ့ဆောက်လုပ်ရေးဝန်ကြီးဦးဝင်းခေါင်တို့လည်းလိုက်ပါသွားကြမှာဖြစ်ပါတယ်။ဧပြီလ10ရက်နေ့မှာသမ္မတဦးထင်ကျော်နဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအဆင့်မြင့်အရာရှိတို့သဘောတူလက်မှတ်ရေးထိုးပွဲရှိတဲ့အပြင်ပူးတွဲသတင်းစာရှင်းလင်းပွဲကိုလည်းတရုတ်ပြည်သူခန့်မှန်းဆောင်မှကျင်းပဖို့ရှိကြောင်းတရုတ်နိုင်ငံသားရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။
မြောက်ကိုရီးယားရဲ့စင်ပေါ်ရေငုပ်သင်္ဘောအခြေစိုက်စခန်းနားမှာရှိအနာဗုဒ္ဓဘူးနေကနောက်ဆုံးပြစ်လွတ်လိုက်တဲ့ဒုံးလက်နဲ့ဆန်းတက်မှုဟာအမေရိကန်ရဲ့လက်ဦးအောင်တိုက်ခိုက်မဲ့ချင်းချောက်မှုကိုကာကွယ်ဖို့အပြင်တောင်ကိုရီးယားမှာထားရှိမဲ့တပ်ဒုံးခွင်တုံးစစ်နေရဲ့ကာကွယ်နိုင်စွမ်းကိုဟန်တားတဲ့တံပြန်ရေးယူဆောင်ရွက်ဖို့စစ်တပ်ကလှုပ်ဆောင်နေတဲ့အရေးလက္ခဏာပြသရလဲရောက်နေပါတယ်။မြောက်ကိုရီးယားရဲ့အရှေ့ပိုင်းကမ်းခြေရှိမြေပြင်စခန်းတစ်ခုကနေပဲ့ထင်းဒုံးတစ်စင်းကိုဗုဒ္ဓဘူးနေအစောပိုင်းပြစ်လွတ်လိုက်တာကိုအမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေကသိခဲ့ကြတာပါ။ဒီဒုံးလက်နဲ့ဟာအရေးလောင်စာသုံးစကတ်အမျိုးအစားဖြစ်ပြီးပြစ်လွတ်မှာမထိန်းနိုင်မဲ့သမုတ်တရားနဲ့ပြက်ကျသွားခြင်းဖြစ်တယ်လို့အင်ယူထိတ်တန်းအရာရှိသူကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ကနဦးလေလာတုံးတက်မှုတွေကဒီလုံးဒုံးလက်နဲ့ဟာ KN-15 အမျိုးအစားတက်လက်ပစ်ပဲ့ထင်းဒုံးဖြစ်ပါတယ်။ NORAD ခေါ်မြောက်အမေရိကလေကြောင်းရန်ကာကွယ်တပ်ကတော့မြောက်ကိုရီးယားကပစ်လွတ်လိုက်တဲ့ဒီလက်နဲ့ဟာမြောက်အမေရိကအတွက်အန္တရာယ်မရှိကြောင်းပြောပါတယ်။တောင်ကိုရီးယားပူးတွဲစေဦးစီးချုပ်ကတော့အရှေ့ပိုင်းရေပြင်ထဲကိုမြောက်ကိုရီးယားပစ်လွတ်တဲ့ဒုံးလက်နဲ့ဟာအကွာအဝေးကီလို60အထိရောက်ခဲ့တယ်လို့ပြောပါတယ်။ဗုဒ္ဓဦးနေကမြောက်ကိုရီးယားကခုလိုဒုံးလက်နဲ့ပစ်လွတ်မှုဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်ပင်တို့မြောက်ကိုရီးယားရဲ့နျူကလ িয়ার မြန်မှန်းချက်တွေကိုဆွေးနွေးမဲ့တွေ့ဆုံပွဲမတိုင်မီ48နာရီမှာပြစ်လွတ်ခဲ့တာပါ။
အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအီတလီနိုင်ငံမှာရှေ့သတင်းပတ်တွင်ကျင်းပမဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့စီးပွားဘက်ကနေရုရှားနိုင်ငံကိုခီးဆက်ဖို့စီစဉ်ထားကြောင်းနိုင်ငံသားရေးဌာနကဗုဒ္ဓနေ့မှာကြေညာပါတယ်။ဝန်ကြီးတယ်လဆန်ဟာဧပြီလ17ရက်နေ့မှာပြည်ဆုံမဲ့ G7 CEO ဝက်ကနေရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့နဲ့တွေ့ဆုံပြီးယူကရိန်းအရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်မော်စကိုမြို့ကိုခီးဆက်မှာဖြစ်ပါတယ်။ဒီခီးစဉ်ဟာအမေရိကန်နဲ့ရုရှားအဆင့်မြင့်အရာရှိတွေအကြားတိုက်ရိုက်ဆက်သွယ်ရေးလမ်းကြောင်းထားရှိရေးအမေရိကန်ရဲ့အမြင်သဘောထားတွေကိုသိရှိစေရေးတို့အပြင် မင်းစက်သဘောတူညီချက်ကိုနောက်တဆင့်တိုးအကောင့်ထဲပေါ်ရေးကိစ္စတွေဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနယာယီပြောခွင့်ရပုဂ္ဂိုလ်မတ်တိုနာကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဝန်ကြီးတီလာဆင်ရဲ့ခီးစဉ်ကိုနိုင်ငံသားရေးဌာနကလည်းအတည်ပြုပြောဆိုပြီးဒါဟာတီလာဆင်ကိုသမ္မတထရမ့်အစိုးရရဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ရုရှားနိုင်ငံကပထမဆုံးအကြိမ်လက်ခံကြိုးစုံမှာဖြစ်ကြောင်းရုရှားနိုင်ငံသားရေးဌာနကပြောပါတယ်။
လူမှုမီဒီယာကုမ္ပဏီတွေအနေနဲ့သူတို့ရဲ့ website တွေကနေအမုန်းပွားပွဲပြောဆိုမှုတွေကိုဖယ်ရှားဖို့အတွက်အများဆုံးအရေးယူဆောင်ရွက်ခြင်းမရှိရင်ကြီးလေးတဲ့ဒဏ်ကြေးတွေပေးဆောင်ရမယ်လို့ဂျာမနီအစိုးရကတတိပေးလိုက်ပါတယ်။ဂျာမနီရဲ့ပြောဆိုခွင့်ဆိုင်ရာဥပဒေကိုချိုးဖောက်ရရောက်တဲ့ကောက်ချက်ချပြောကြားမှုတွေကိုတီးဖြတ်ဖို့အတွက်အများဆုံးအရေးယူဆောင်ရွက်ခြင်းမလုပ်ရင် Facebook, Twitter တို့လို website ကြီးတွေအနေနဲ့ဒဏ်ငွေဒေါ်လာ55သန်းထိပေးဆောင်ရမယ်ဥပဒေတရက်ကိုဝန်ကြီးချုပ် Angela Merkel ရဲ့အစိုးရအဖွဲ့ကအတည်ပြုလိုက်ပါတယ်။အမုန်းတရားကြောင့်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုထိထိရောက်ရောက်နှိပ်ကအရေးမယူရင်လွတ်လပ်ပြီးပွင့်လင်းတဲ့ဒီမိုကရေစီလူ့ဖွဲ့စည်းမှာငြိမ်းချမ်းစွာအတူလက်တွဲနေထိုင်ရေးကိုအန္တရာယ်ဖြစ်စေတယ်လို့မာကတ်အစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဂျာမနီဥပဒေအရလူမျိုးရေးကိုအလွန်အကျူးထောက်ခံမှုဒါမှမဟုတ်လူ့အတိုင်းအတာတစ်ခုကိုစော်ကားရရောက်တဲ့ပြောဆိုမှုတွေကိုအလုံးစုံတားမြစ်ထားတာဖြစ်ပါတယ
်။ထိပ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုစိုးဝင်းလှိုင်နဲ့ဒိုကင်မျိုးသက်တို့ကြီးညာတော့ခဲ့ကြတာဖြစ်ပါတယ်။အခုတော့တရုတ်အမေရိကန်ထိပ်သီးအစည်းအဝေးအကြောင်းကိုအရင်ဆုံးတင်ဆက်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ဟာတရုတ်သမ္မတရှီကျင်းပင်နဲ့ဝါရှင်တန်ဒေသဆန်တော်ချင်းအေပီလ6ရက်နေ့မှာပထမဦးဆုံးကြိမ်တွေ့ဆုံပြီးတော့နှစ်ရက်ကြာထိပ်သီးအစည်းအဝေးကျင်းပမှာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းမှာရှိတဲ့သမ္မတထရမ့်ရဲ့မာလာလာကိုအပန်းဖြေစခန်းမှာပြုလုပ်မယ်အဲ့ဒီထိပ်သီးအစည်းအဝေးအတွင်းအဓိကအားဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ထိုင်ဝမ်ကျွန်းအရေးအပြင်နှစ်နိုင်ငံအကျိုးတူကိစ္စတွေဖြစ်တဲ့ကုန်သွယ်ရေးစီးပွားရေးကိစ္စတွေလည်းပါဝင်မှာဖြစ်ပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။တရုတ်သမ္မတရှီကျင်းပင်ဟာဖင်လန်နိုင်ငံကနေအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကိုဒီကနေ့ကြာသပတေးနေ့မှာရောက်လာမှာဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ကြာသပတေးနေ့တောက်ကြနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။သမ္မတရှီကျင်းပင်အမေရိကန်ကိုရောက်မလာခဲ့24နာရီအလိုမှာမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွှတ်လိုက်တဲ့အတွက်ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားနျူကလ িয়ার အရေးဟာလည်းအဓိကထားဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်။ဆွေးနွေးကြမယ့်အကြောင်းအရာတွေနဲ့ပတ်သက်လို့တနင်္လာနေ့ကသမ္မတအင်ဂျီရောမှာထရက်ကားကုမ္ပဏီအကြီးအကဲတွေနဲ့တွေ့ဆုံစဉ်သမ္မတထရမ့်ကအခုလိုပြောကြားခဲ့ပါတယ
်။ I think we're going to have a very interesting talk. We're having have a lot of respect for him. I've spoken to him numerous times. But we have to do better.
ကျွန်တော်တို့ရဲ့ဆွေးနွေးပွဲဟာတိတ်ကိုစိတ်ဝင်စားစရာကောင်းမှာပါ။ကျွန်တော်သူ့ကိုလေးစားပါတယ်။ကျွန်တော်သူနဲ့ကြိမ်ဖန်များစွာစကားပြောခဲ့ဘူးပါတယ်ဒါပေမဲ့ကျွန်တော်တို့ဓာတ်ထက်ပိုးပြီးတော့ကြိုးစားဖို့လိုပါတယ်အကြောင်းကတော့အမေရိကန်ရဲ့ကုန်သွယ်ရေးလုံငွေပြတ်မှုဟာတရုတ်နိုင်ငံနဲ့904ဘီလီယံဒေါ်လာရှိနေပါတယ်ဒါဟာတနစ်စာအတွက်ဖြစ်ပေမဲ့တသက်စာလောက်ကိုရှိနေတာပါဒါကြောင့်ကျွန်တော်တို့ရဲ့ဆွေးနွေးပွဲဟာတိတ်ကိုထူးခြားမယ်လို့ပြောနိုင်ပါတယ်လူသားတွေအတွက်ပြဿနာဖြစ်နေတဲ့မြောက်ကိုရီးယားပြဿနာအပါအဝင်တခြားကိစ္စရပ်တော်တော်များများကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်
သမရရှိချင်းပင်ရောက်မလာခင်ရပိုင်းအလိုမှာပဲမြောက်ကိုရီးယားအစိုးရအပေါ်ဩဇာညောင်းတဲ့တရုတ်နိုင်ငံကဒီပြဿနာကိုကင်တွယ်ဖြေရှင်းခြင်းမရှိရင်အမေရိကန်ပြည်ထောင်စုတူဦးတဲကလှုပ်ဆောင်သွားမယ်ဆိုတာကိုလည်းသမရထရန့်ကပြောကြားခဲ့ပါတယ်သမရရှိချင်းပင်အမေရိကန်နိုင်ငံကိုရောက်မလာခင်တရက်အလိုမှာပဲအမေရိကန်နိုင်ငံသားဤဌာနကခေါင်းဆောင်တို့ဦးတွေ့ဆုံကြမဲ့ကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးကြမဲ့အကြောင်းအရာတွေတဲ့မြောက်ကိုရီးယားနျူကလ িয়ার အရေးထိပ်တန်းကပါဝါမှာဖြစ်တဲ့အကြောင်းသမရအင်ဂျီရောအမျိုးသားလုံခြုံရေးကောင်စီအာရှရေးရာအကြီးတန်းအကြံပေးမက်ပေါ်တင်ဂါကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
် Missile launches including one that we just had not too many hours ago there is an opportunity for that to be in
နိုင်ငံပူးပေါင်းဆောင်ရွက်နိုင်တဲ့ကိစ္စရပ်တွေထဲမှာမြောက်ကိုရီးယားနဲ့နျူကလ িয়ার အရေးကိစ္စလည်းပါဝင်ပါတယ်အလုံးစီကြတဲ့အတိုင်းပဲမြောက်ကိုရီးယားမကြတဲ့ခင်နိုင်ပိုင်းအတွင်းကပဲဒုံးကျည်စမ်းသပ်ပြစ်လွှတ်မှုလုပ်ခဲ့ပါတယ်ဒီကိစ္စကိုအခြေခံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လို့ဆိုနိုင်ပါတယ်။မြောက်ကိုရီးယားဟာတချိန်ကတရုတ်နိုင်ငံအတွက်မဟာဗျူဟာမြောက်အဆုံးချလို့ရတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုတော့မြောက်ကိုရီးယားဟာတရုတ်နိုင်ငံအတွက်ဝန်ထုပ်ဝန်ပိုးဖြစ်လာနေပြီဆိုတာသိစာပေါ်လွင်နေပါတယ်။ဒီကိစ္စဟာကိုရီးယားကျွန်းဆွယ်တစ်ခုရဲ့အတွက်သာမကပဲဒေသတစ်ခုလုံးကိုပါရက်ခတ်လာနေပါပြီ
။မြောက်ကိုရီးယားကဗုဒ္ဓဟူးနေ့မှာနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာတကဘာလုံးကိုချင်းချောက်လာနေတဲ့အရေးပေါ်အခြေအနေဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးစူဇန်တော်တွန်ကလည်းနိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်ခေါင်းဆောင်တို့ဦးပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲအတွင်းနှစ်နိုင်ငံဦးစားပေးလှုပ်ဆောင်ရမယ့်အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာကိုလည်းစူဇန်တော်တွန်ကသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်
။ That'll be very serious of course very important discussions trying to kick off a good relationship at the outset of this administration.
ဒီဆွေးနွေးမှုတွေဟာအင်မတန်လေးနက်ပြီးတော့အရေးပါတဲ့ဆွေးနွေးမှုတွေဖြစ်ပါတယ်။သမ္မတ Trump အစိုးရအဖွဲ့နဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိအောင်စတင်လှုပ်ဆောင်တဲ့ဆွေးနွေးမှုလည်းဖြစ်ပါတယ်။နှစ်နိုင်ငံဦးစားပေးလှုပ်ဆောင်ရမယ့်အကြောင်းအရာတွေကဘာတွေလဲ။ဘယ်ကဏ္ဍတွေမှာပူးပေါင်းလှုပ်ဆောင်နိုင်မလဲ။စိန်ခေါ်မှုတွေကိုဘယ်လိုပူးတွဲရင်ဆိုင်သွားကြမလဲဆိုတာတွေအပြင်သမ္မတ Trump နဲ့သူ့အဆိုရကအာယုံဆိုင်လှုပ်ဆောင်လို့တဲ့ကုံသွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေမှာဖြစ်ပေါ်နေတဲ့ပြဿနာတွေမြောက်ကိုရီးယားအရေးကိစ္စစတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေနဲ့ကုံသွယ်ရေးမညီမျှမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားကြဖို့လည်းရှိပါတယ်။အခြေခံအားဖြင့်တော့တရုတ်အမေရိကန်ဆက်ဆံရေးကနေအမေရိကန်ပြည်သူတွေအတွက်ဘလို့အကျိုးရလဒ်တွေဘာတွေကိုလှုပ်ပေးနိုင်မလဲဆိုတာပဲဖြစ်ပါတယ်။
ကောင်းဆောင်တို့ဦးတွေ့ဆုံကြတဲ့အခါတရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့တိုက်ရိုက်သက်ဆိုင်နေတဲ့ထိုင်ဝမ်ကျွန်းအရေးကိစ္စကိုလည်းဆွေးနွေးကြမယ်လို့အများကသုံးသပ်နေကြတာဖြစ်ပါတယ်။ဒါကြောင့်လဲတရုတ်ဆိုရနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးတဲ့နေရာမှာတရုတ်တို့ဘက်ကလိုက်ရောပေးလာအောင်လှုပ်ဆောင်တဲ့အနေနဲ့ဆယ်စုနှစ်လေးခုလောက်အရင်အမေရိကန်အစိုးရအဆက်ဆက်လက်ထက်ကထားရှိခဲ့တဲ့ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးလက်အောက်မှာရှိတယ်ဆိုတဲ့တရုတ်တနိုင်ငံရဲ့မူဝါဒကိုသူ့အနေနဲ့လက်ခံကျင့်သုံးစရာမလိုဘူးဆိုပြီးသူကျန်းသစ္စာကျင်းဆိုပြီးမကြခင်မှာပဲထိုင်ဝမ်သမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ပါတယ်။အဲ့ဒီလိုပြောဆိုမှုအပေါ်တရုတ်အစိုးရရဲ့ပြင်းထန်တဲ့တုံ့ပြန်မှုကိုရရှိပြီးတဲ့နောက်မှာတော့ထိုင်ဝမ်ကျွန်းနဲ့ဆိုင်တဲ့သူ့ရဲ့ယက်တီချက်ကိုပြောင်းလဲလိုက်ရပြီးတရုတ်တို့လိုချင်တဲ့ပုံစံအတိုင်းသမ္မတ Trump ကယက်တီလာခဲ့ပါတယ်။အခုလိုခေါင်းဆောင်တို့တွေ့ဆုံခြင်းအပြင်နှစ်နိုင်ငံဆက်ဆံရေးအတွက်ခေတ်သစ်တစ်ခုကိုဖော်ဆောင်ပေးနိုင်မှာဖြစ်တယ်လို့နှစ်နိုင်ငံဆက်ဆံရေးအတွက်တင်းကျင်းပြီးအကျိုးရှိတဲ့ဆက်ဆံရေးကိုအစပြိုးပေးနိုင်လိမ့်မယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပါချုံရင်ကမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ဒါပြင်အာရှတိုက်တာမကပဲတကဘာလုံးအတိုင်းအတာနဲ့ငြိမ်းချမ်းပြီးတာယာဝါပြောတဲ့အခြေအနေကိုဖန်တီးပေးနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလဲပါချုံရင်ကပြောကြားခဲ့ပါတယ်ခင်ဗျာ
။ကုဇော်ဝင်းလှိုင်ပြောပြသွားတာပါ။တရုတ်အမေရိကန်ဆက်ဆံရေးပြီးတော့တရုတ်မြန်မာဆက်ဆံရေးကိုဆက်ပါမယ်။အငင်းပွားစရာဖြစ်နေတဲ့ကချင်ပြည်နယ်မြစ်စုံရေကတာစီမံကိန်းဆက်ပြီးတော့တည်ဆောက်ဖို့ရှိမရှိဆိုတာကိုနှစ်နိုင်ငံအပြန်လှန်အကျိုးရှိစေမယ့်ပူပေါင်းဆောင်ရွက်မှုနဲ့မှန်မှန်ကန်ကန်ဖြည့်ရှင်းရမှာဖြစ်တယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကမနေ့ကပြောဆိုလိုက်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာစတင်မဲ့သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်မတိုင်ခင်မှာမြစ်ဆုံဆွေနဲ့ပတ်သက်လို့တရုတ်ဆိုရဘက်ကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။မိုက်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။တရုတ်သမရရှီကျင်းဖင်ရဲ့ဖိတ်ကြားချက်နဲ့သမရဦးထင်ကျော်သွားမဲ့NLD အစိုးရလက်ထက်ပထမဆုံးအကြိမ်တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်အတွင်းမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိမရှိစောင့်ကြည့်နေချိန်မှာအခုလိုတရုတ်အစိုးရဘက်ကသူတို့သဘောထားကိုပြောကြားလိုက်တာပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနမှဗုဒ္ဓဘုနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတော်တဦးကမြန်မာနိုင်ငံမှာမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးဆက်မလုပ်ဖို့တရုတ်အစိုးရကသဘောတူညီခဲ့တယ်လို့သူတို့နားလည်ထားတဲ့အတွက်ဒီတင်းဟာမှန်ကန်မှုရှိမရှိမေးမြန်းရမှာပြောခွင့်ရအမျိုးသမီးဟွာချွန်းရင်ကအခုလိုဖြေဆိုခဲ့ပါတယ်။သူပြောတာကတရုတ်နဲ့မြန်မာတို့ဟာချစ်ခင်ရင်းနှီးတဲ့အိမ်နီးချင်းနိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်နှစ်နိုင်ငံဘုံအကျိုးစီးပွားအတွက်နှစ်ဦးနှစ်ဖက်အပြန်အလှန်အကျိုးပြုပူးပေါင်းဆောင်ရွက်မှုကိုပြုလုပ်သွားမှာဖြစ်ကြောင်းမြစ်ဆုံဆဲရေအားလျက်စစ်စီမံကိန်းဟာစီးပွားရေးပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတစ်ရပ်ဖြစ်ပြီးဒါကိုလေ့လာစီစစ်ပြီးသဘောတူညီမှုလုပ်ငန်းအစဉ်အဆက်အရဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးပြဿနာတွေအခက်အခဲတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်ဖို့အတွက်တရုတ်ဆိုးရအနေနဲ့မြန်မာဘက်နဲ့အဆက်အသွယ်ရှိသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်မြန်မာနှစ်နိုင်ငံပြည်သူတွေရဲ့အကျိုးကိုပိုးပြီးတည်ပိုးဆောင်ရွက်နိုင်ဖို့ကောင်းမွန်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုဆက်ပြီးတိုးတက်အောင်ထိန်းသိမ်းသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဟွာချွန်းရင်ကပြောဆိုခဲ့ပါတယ်။အခုလိုမြစ်ဆုံဆဲစီမံကိန်းကိုဆက်ပြီးမလုပ်ဖို့တရုတ်အစိုးရဘက်ကသဘောထားပြောင်းဖို့ရှိတယ်ဆိုတဲ့သတင်းတွေသုံးသပ်ချက်တွေနဲ့ပတ်သက်ပြီးတရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကအခုလိုပြောပါတယ်။
ဗမာပြည်နဲ့ပတ်သက်လို့ကျွန်မကြည့်တာတော့သူကဗမာပြည်အတွက်သူအစိုးရကပြောတယ်မြစ်ဆုံကိစ္စကိုနှစ်ဖက်အစိုးရနှစ်ဖက်ပြည်သူလူထုမထိခိုက်တဲ့အောက်မှာဗမာပြည်သူလူထုအတွက်အကျိုးရှိမဲ့ကိစ္စတွေကိုသူတို့ဆက်လက်လှုပ်ဆောင်မှာပါလို့တော့ပြောထားတယ်။အဲ့တော့မြစ်ဆုံကိစ္စတတ်တက်ကြီးဟုတ်ချင်မှဟုတ်မယ်မြစ်ဆုံကိစ္စနဲ့ဆက်နွယ်နေတဲ့တခြားစီးပွားရေးလုပ်ငန်းတွေပါတွေကိုထည့်သွင်းစဉ်းစားပြတာလည်းဖြစ်ကောင်းဖြစ်နိုင်တယ် နောက်တစ်ခုကအခုတရုတ်ကဒီပိုလန်မာကြီးကိစ္စကသူကတော်တော်ကိုဟိုဘယ်လိုခေါ်မလဲအရှိန်ရနေတာပေါ့နော်နိုင်ငံသားတွေမှာလည်းတခြားနိုင်ငံတွေမှာလည်းဒီလုပ်ငန်းတွေကတော်တော်အရှိန်ရနေတော့ဒီကိစ္စအတွက်လည်းအဲတခြားproject တွေတခြားစီမံကိန်းတွေပုံမကောင်းမွန်တဲ့စီမံကိန်းတွေတွေ့ရင်သူတို့ပြောင်းလဲလုပ်နိုင်ပါတယ
်ဗုဒ္ဓဘူးနေတုတ်ရိုက်တာသတင်းမှာတော့မြန်မာအစိုးရအစစ်မြစ်အရာရှိတွေအပြင်မြစ်ဆုံရေကာတာစီမံကိန်းသဘောတူညီမှုနဲ့ပတ်သက်လို့ရင်းနှီးမှုရှိတဲ့လူတအူးနဲ့တရုတ်အစိုးရပိုင်းကုမ္ပဏီနဲ့နှိဆက်သူတအူးတို့ကိုကိုးကားပြီးအမည်မဖော်လိုတဲ့သတင်းရက်ွက်ခုနှစ်ခုအစိုးရတရုတ်အစိုးရအနေနဲ့မြစ်ဆုံရေကာတာစီမံကိန်းကိုဆက်လက်လှုပ်ဆောင်မဲ့ရည်တည်ချက်ပြောင်းပြီးအခြားစီးပွားရေးလုပ်ငန်းတွေနဲ့အစားထိုးဖို့တရုတ်ဘက်ကလိုလားတဲ့အရေးလက္ခဏာတွေပြခဲ့တယ်လို့ဖော်ပြထားပါတယ်။အခုလိုမြစ်ဆုံဆဲရေအားလျက်စစ်စီမံကိန်းကိုလေလာသုံးသပ်အကဲဖြတ်စစ်ဆေးဖို့သမရဦးထင်ကျော်ဦးဆောင်ဖွဲ့စည်းခဲ့တဲ့ကော်မရှင်အနေနဲ့လည်းနကြခင်အစီရင်ခံစာကိုအပြည့်အစုံရေးဆွဲထုတ်ပြန်မှုရှိကြောင်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းကပြောကြားခဲ့ပါတယ်။ဒါကြောင့်လည်းသမရဦးထင်ကျော်ရဲ့တရုတ်ခီးစဉ်အတွင်းမြစ်ဆုံဆဲစီမံကိန်းကိုတရုတ်အစိုးရနဲ့ဆွေးနွေးဖို့ရှိတယ်လို့မြန်မာအစိုးရအစင်းမြင့်အရာရှိတအူးကိုကူကပြီးရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။သမရဦးထင်ကျော်ရဲ့6ရက်ကြာတရုတ်ခီးစဉ်အတွင်းတရုတ်ဘက်ကအလေးထားဆွေးနွေးမဲ့အကြောင်းအရာတွေတွေတောင်တရုတ်ပင်လယ်ကိစ္စလည်းအဓိကပါဝင်မှာဖြစ်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ်
။တရုတ်ပြည်ကဟိုတောင်တရုတ်ပင်လယ်ကိစ္စရှိတယ်မလား။ဟိုတလောကဖိလစ်ပိုင်နဲ့ဖြစ်တဲ့ကိစ္စ။အဲ့တော့အဲ့ဒီကိစ္စကအဲ့ဖိလစ်ပိုင်သမ္မတဒူတာတေးတက်ကလေးကတရုတ်နဲ့တရောကိုဆက်သွယ်ရေးကောင်းလာတယ်။အဲ့တော့တရုတ်ကဒီကိစ္စကိုပြတ်သွားအောင်စီစဉ်ကြမုံရတယ်။အဲ့တော့အခုတောင်တရုတ်ပင်လယ်ကိစ္စမှာအာဆီယံနိုင်ငံတွေနဲ့တရုတ်နဲ့code of conduct ပေါ့နော်။အဲ့ဒီဟာမျိုးကိုမိလာမှာလက်မှတ်ထိုးနိုင်အောင်လို့တရုတ်ဘက်ကတော်တော်ပြင်းပြင်းထန်ထန်ကြိုးစားနေတာ။အဲ့ဒီကိစ္စမှာမိလာမှာသူတို့အာဆီယံနဲ့တရုတ်နဲ့ထိပ်သီးဆွေးနွေးပွဲတွေရှိတယ်။အဲ့ဒီအတွက်ကိုပါဟိုပမာပြည်ကသမရဦးထင်ကျော်ကိုဖိတ်ပုံရတယ်။
သမရဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းရှီယန်၊စီချွန်၊ရှန်ဟိုင်းနဲ့ကွမ်ဂျိုးအပါအဝင်ယူနန်ပြည်နယ်ကကူမင်းမျိုးတွေကိုလည်းတွားရောက်ဖို့ရှိတယ်လို့မြို့တော်ဘေကျင်းမှာတော့တရုတ်သမရနဲ့တွေ့ဆုံဖို့ရှိပါတယ်။ဧပြီလ10ရက်နေ့မှာတော့သမရဦးတင်ကျော်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအစစ်မြစ်အရာရှိတို့သဘောတူလက်မှတ်ရေးထိုးပွဲရှိတဲ့အပြင်ပူးတွဲသတင်းစာရှင်းလင်းပွဲကိုလည်းတရုတ်ပြည်သူခမ်းမဆောင်မှာကျင်းပဖို့ရှိကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။မန့်အရင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတော့ရခိုင်ပြည်နယ်ရဲ့အခြေအနေကိုဆက်အောင်ပါ။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဂျာပြတ်အစီရင်ခံစာပါအကြံပြုချက်တွေကိုအစိုးရအနေနဲ့အများဆုံးထိထိရဲ့အကောင့်ထဲပေါ်ဆောင်ရွက်သွားရေးမနေ့ကကျင်းပတဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုအကောင့်ထဲပေါ်ရေးဗဟိုကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးမှာအဓိကထားပြီးတော့ဆွေးနွေးကြတဲ့အကြောင်းအစည်းအဝေးတက်ရောက်သူတချို့ကပြောပါတယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးတင်ပြခဲ့ကြတဲ့အဲ့ဒီအစည်းအဝေးအကြောင်းကိုမက်ခင်ဖြူထွေးကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးကိုပုတ်ထူးနေမနက်ပိုင်းကနေပြည်တော်မှာရှိတဲ့နိုင်ငံတော်သမ္မတအိမ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့တာဖြစ်ပြီးတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲပေါ်မှုဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုင်တက်ရောက်ခဲ့တာပါရခိုင်ပြည်နယ်လုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းအခြေအနေတွေကိုပုံမှန်ဆွေးနွေးညှိနှိုင်းကြတဲ့ဗဟိုကော်မတီအစည်းအဝေးဖြစ်ပြီးတော့ဒီအစည်းအဝေးမှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရဘက်ကအမြန်ဆုံးထိထိရောက်ရောက်အကောင့်ထဲပေါ်သွားဖို့ကိစ္စတွေကိုအတိအကျဆွေးနွေးခဲ့ကြတဲ့အကြောင်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
ဒီကစီမီဘွယ်ကဟိုရိုးရိုးလေးပဲဗာလဲဆိုတော့ဒါပုံမှန်ကျင်းပနေရဲ့ခိုင်ပြီနဲ့စီရင်အင်ဂျင်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲပေါ်ရေးဘိုးကော်မတီစီဝေးပေါ့နော်အဲ့ဒီဘိုးကော်မတီစီဝေးမှာလူကောင်းကော်မတီလေးခုကနေသူတို့ဆောင်ရွက်ထားတာကြီးင်ပြတာပေါ့နော်အဲ့ဒီပုံမှန်ကျင်ပြတဲ့အပြင်ကိုကြီးကချက်ကဗာလဲဆိုကိုဖီအန်နန်ရဲ့ဟို recommendation တွေထွက်လာတယ်လीဒီ interim report ထွက်တယ်လीထွက်တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဆောင်ရွက်မှတိစားရှင်းလို့ရပါတော့ဒီ report ကတော့တကယ်တော့ fair ဖြစ်တယ်ဒါကိုကျွန်တော်ကအကောင့်ထဲပေါ်ရမယ်ဒါတွေကိုပြောတာပါတချို့ကလည်းလုံနေတာပဲပေါ့လုံနေတာဆိုရင်ဟိုတကယ်အကောင့်ထဲဆက်ပြီးတော့ကျွန်တော်တို့အကောင့်ထဲပေါ်မယ်လုပ်ငန်းတွေကိုခက်တွတ်တွတ်နဲ့ခက်မြန်မြန်နဲ့လုပ်ဖို့ဟာတွေပေါ့လုံနေပါတယ်တချို့ကဆိုလုံနေဒီကျွန်တော်တို့ဆိုဒီကက်နဲ့ပတ်သက်တာကျွန်တော်တို့ဒီကဲနောက်ဆုံးဘက်ကသွားတယ်ရခိုင်ကိုသွားပြီးတော့ဒီလက်ရှိရှိရဲ့ကက်နေရဲ့အခြေအနေပေါ့ကျွန်တော်တို့ကြည့်တယ်ဒါတွေလေ့လာတယ်ဘယ်လိုတချို့နေရာတွေကပြန်ပြီးတော့ဟိုနေရာချလာလို့ရတဲ့အခြေအနေရှိတယ်တချို့နေရာတော့နေရာတွေကရတဲ့နေရာဆက်လုပ်နေဒါမျိုးတွေပေါ့
ရ ရခိုင်ပြည်နယ်အတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ရာမှာလူသားချင်းစာနာမှုအကူအညီတွေကနေရေရှည်ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်လာအောင်ဆောင်ရွက်သွားဖို့နဲ့ဒီအတွက်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်။နောက်အရေးခိုင်ပြည်နယ်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဆိုတဲ့စီမံချက်ကြီးကတော့ရှိတာပေါ့နော်။အဲ့ဒါကိုလည်းကျွန်တော်တို့ကောင်းတဲ့ဖော်နောက်ပါကျကျွန်တော်တို့ကဒီ UN အဖွဲ့အစည်းတချို့နဲ့ကျွန်တော်တို့ပူးပေါင်းမယ်ပူးပေါင်းပြီးတဲ့ခါကျတော့ကျွန်တော်တို့ဒီလူတိုင်းစာထောက်ထားမှုကနေပြီးတော့ရှိရှိဖွံ့ဖြိုးတိုးတက်ရေးစီကိုပြောင်းလဲသွားမယ်ကိစ္စအနေနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ပေါ့ UN နဲ့ကလည်း UNGUS ဖွဲ့စည်းရေးနဲ့ပူးပေါင်းဆောင်ရွက်မယ်ပေါ့အကြီးစားရင် UNDP လို့ခေါ်မှာပေါ့နော်ကျွန်တော်ပူးပေါင်းဆောင်ရွက်မယ်ပူးပေါင်းဆောင်ရွက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးစီကိုဥတည်ပြီးတော့လုပ်သွားမယ်ပေါ့ဖွံ့ဖြိုးတိုးတက်ရေးလုပ်လို့ရှိရင်ဒီနေ့ရက်ရက်ပိုကောင်းလာမှာလေ
ရခိုင်ပြည်နယ်အတွင်းလက်ရှိအခြေအနေနဲ့ပတ်သက်လို့လဲဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ
်အရင်ဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ဆက်ဆက်တာကတော့ဒီနေ့ရက်သဘောတော့ရှိမှာလို့ရတော့လေပြန်ပြီးတော့တည်ငြိမ်လာတယ်ပေါ့တည်ငြိမ်လာတယ်ကျွန်တော်တို့လည်းကျွန်တော်တို့တက်တာကြီးအကုန်လုံးနေတယ်ဆိုတော့ဟာကြတော့လေဟိုတည်ငြိမ်လာတဲ့သဘောတော့ရှိတယ်ကြောင်းလဲလာတယ်တည်ငြိမ်လာတယ်ကျွန်တော်တို့အခုလုံးမဲ့လုပ်ငန်းရှင်တွေကိုဆက်လုပ်သွားရင်တော့ဒီလိုဒီကောင်းလာမှာပေါ့တဖြည်းဖြည်းနဲ့ဒါပေမဲ့တော့အမြဲတော့ဒီ area ကသတိထားမယ့်နေရာတော့ဖြစ်နေပါတော့
အခုအစီအွေကတော့ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နေကြတဲ့လုပ်ငန်းညှိနှိုင်းအဖွဲ့တွေရဲ့ပုံမှန်အစီအွေဖြစ်ပြီးတော့ရခိုင်ပြည်နယ်လုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီနောက်လွင်မှုကြီးကြပ်ရေးနဲ့နိုင်ငံသားစစ်ဆေးရေးလုပ်ငန်းကော်မတီဒေသတွင်းပြည်နယ်နေရာချထားရေးနဲ့လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းကော်မတီနဲ့ကုလသမဂ္ဂအဖွဲ့အစည်းများနောက်နိုင်ငံတကာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းကော်မတီတွေကတာဝန်ရှိသူတွေတက်ရောက်ကြတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကလည်းသတင်းထုတ်ပြန်ထားပါရဲ့ရှင်
မက်ကွန်ပျူတာစူးစီးတင်ပြသွားတာဖြစ်ပါတယ်။သွားရရှိများခင်ဗျာ။မြန်မာကြာခင်ရပိုင်းအတွင်းမှာအတကူတဲ့တကြံကာလကိုရောက်တော့မှာပါ။မြန်မာနိုင်ငံကညီကိုမောင်နှမတွေလည်းအခါတကြံကာလကိုဆင်နွှဲကြဖို့ပြင်ဆင်နေကြပြီလို့ထင်ပါတယ်။ဒီလိုအတတကြံအကျိုးကာလမှာ VOA ဝိုင်းတော်သားတွေကလည်းတကြံတီးတဲ့ပုံနဲ့အလွမ်းပြေလက်ဆောင်ပါလိုက်ချင်ပါတယ်။နားတော်တာဆင်ကြပါခင်ဗျာ။ကြတာပတိနေမနေ့ဖက်အစီအစဉ်တွေကိုမနေ့9ရက်နေ့ရှိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOE ကိုအီးမေးလ်အတဆင့်ဝေဖန်အကြံပြုလိုတယ်တည်တည်ရှင်းတောင်းကျင်တယ်ဆိုကြရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်6နာရီခွဲရှိပါပြီတော်ရရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာအစီအစဉ်ရဲ့ကြာတာပတင်းနေမယ့်နှစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုလို့ရှိရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
ဟိုပြည်သူလူထုအများစုအနေနဲ့တော့ဒီဒေါန်ဆန်းစုကြည်ပေါ်မှာယုံကြည်နေစေအားကိုးနေစေဒါပေမဲ့တစ်ဖက်ကဒေါန်ဆန်းစုကြည်ကပြောတာကတော့
မြတ်ရေးတုံးသက်ချက်ပတ်စင်ကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြားဖို့ရှိပါတယ်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြည့်ဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြစ်ဆုံကိစ္စမှာဒီမိုကရေစီကိုအကြောင်းပြတာမှားယွင်းနေတယ်ဆိုရဲခေါင်းစဉ်နဲ့ပြည်သူ့နေစဉ်သတင်းစာဝိုင်းရင်အီဒါတို့ဦးရဲ့ဆောင်းပါးကိုတရုတ်အစိုးရအပေါ် Global Times မှာဖတ်ရပါတယ်။တရုတ်ပံပိုးနေတဲ့မြေဆုံစီမံကိန်းမြန်မာအတွက်အနှောင့်အယှက်ဖြစ်စေတယ်လို့ New York Times ဆောင်းပါးတစ်စောင်ကဆိုပါတယ်။မီဂါဝတ်6000ရေအားလျှက်စစ်စီမံကိန်းကို2017မှာထိုစဉ်ကသမ္မတဦးသိန်းစင်ရပ်ဆန့်ခဲ့ပါတယ်။ဒီလိုရပ်ဆန့်ခဲ့တာကို New York Times သတင်းစာက Democracy အင်အားစုတွေရဲ့အောင်ပွဲအဖြစ်ချုပ်မြင်ပြီးမြန်မာဘက်ကတော့သဘာဝပတ်ဝန်းကျင်ထိခိုက်မဲ့အရေးကြောင့်ပြရတယ်လို့အကြောင်းပြခဲ့ပါတယ်။ဒါပေမဲ့တကယ်တော့ဒီစီမံကိန်းဟာမြန်မာပြည်မြောက်ပိုင်းကချင်အားစုတွေနဲ့မြန်မာအစိုးရတို့စခွက်လူမှုရဲ့တရားခံဖြစ်သွားရတာပါ။ NLG အစိုးရတက်လာပြီးတဲ့နောက်ဒီကိစ္စဟာအနောက်တိုင်းလူထုသဘောထားတွေကြောင့်ဒီမိုကရေစီနဲ့ပုံမိုရောထွေးခြင်းခံလာရပြီးဒီစီမံကိန်းကရနိုင်မဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားတဖြည်းဖြည်းဘေးဖယ်ခြင်းခံလာရပါတယ်။မူလသဘောတူညီချက်မှာတရုတ်ကနှစ်စဉ်ဒေါ်လာ3000ပေါင်များစွာပေးဖို့မပါပေမဲ့ဒီစီမံကိန်းပြီးရင်မြန်မာကိုလျှက်စစ်ဓာတ်အားတချို့တဝက်ပေးဖို့ပါပါတယ်။မြန်မာနိုင်ငံအတွက်အမှန်တကယ်လိုအပ်နေတဲ့အကူအညီဖြစ်ပါတယ်။ဒီအားလျှောက်စစ်စီမံကိန်းတွေဟာသဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့ဆိုတဲ့အမြင်ကိုကမ္ဘာဘဏ်ကဖေးဖယ်ပြီးကာဗွန်တန်ငွေထုတ်လွှင့်မှုလျော့နေပြီးဆင်းရဲနွမ်းပါတဲ့အတိုင်းပြည်တွေဖုံဖြူရေးအတွက်အကြီးစားဒီအားလျှောက်စစ်စီမံကိန်းတွေကိုပြန်လည်ဆက်တင်နေပါတယ်။ဒီမိုကရေစီဟာမြန်မာနိုင်ငံအတွက်အရေးကြီးပေမဲ့ဖုံဖြူမှုအတွက်အထောက်အပံ့မဖြစ်ရင်အဲ့ဒီဒီမိုကရေစီဟာအသုံးမကျပါဘူး။တချို့ဖုံဖြူစဲနိုင်ငံတွေဟာဒီမိုကရေစီဆိုတာကြောင့်ရပ်တန့်နေတာနောက်ဆုတ်သွားတာတွေတွေ့ရပါတယ်။မြန်မာနိုင်ငံမှာလည်းအလားတူစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါ။အခုမြေဆုံစီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံမီဒီယာတွေသုတေသနအဖွဲ့တွေပွင့်လင်းမြင်သာမှုဆီဆီဆွေးနွေးပြီးပြည်လည်မှုရရှိဖို့ထိရောက်တဲ့နည်းလမ်းတွေရှာဖွေသင့်တယ်လို့យေတာထားပါတယ်ခင်ဗျာ။မြန်မာပြည်ကတရုတ်စစ်ပွဲဆိုတဲ့ဆောင်းပါးကိုတော့ Bertil Lindner က Asia Times မှာရေးပါတယ်။မြန်မာစစ်တပ်နဲ့တရုတ်လက်နက်တပ်ဆင်ထားတဲ့ကိုကန်သဘုံတို့တိုက်ပွဲပြင်းထန်လာတဲ့အတွက်နိုင်ငံအကြတချိန်ကရှိခဲ့တဲ့ခိုင်မာသောဆက်ဆံရေးပြပြရတယ်လို့ဆိုထားပါတယ်မြန်မာတချို့ကကိုကန်းကိုမြန်မာနိုင်ငံသားလို့မှတ်ယူသင့်မသင့်ခရိုင်းမီးယားလို့ပုံစံမျိုးတရုတ်ကျူးကျော်မှုစသဖြင့် Facebook မှာရေးကြသလိုတရုတ်တွေကလည်းကိုကန်းညီနောင်တွေကိုကာကွယ်ကြဆိုပြီးတော့ရေးကြပါတယ်တရုတ်အစိုးရအပေါ် Global Times သတင်းစာကတော့ကိုကန်းဟာခရိုင်းမီးယားမဟုတ်ဘူးလို့ညှင်းဆန်ပေမဲ့တရုတ်ဘက်ကနင့်နာရတာတော့အမှန်ပဲလို့ဆိုပါတယ်ကိုကန်းဟာမြန်မာနိုင်ငံတရုတ်ဝင်လူမျိုး135မျိုးမှာပါဝင်ပေမဲ့မြန်မာအုပ်ချုပ်ရေးလက်အောက်ဘယ်တော့မှအပြေအဝမရောက်ရှိခဲ့ပါဘူးအခုက MNDAA ကိုကန်းတပ်ဖွဲ့ဟာပလောင်ကချင်းရခိုင်လက်နက်ကင်အင်အားစုတွေနဲ့မဟာမိတ်ဖြစ်နေပြီးတရုတ်ကြောထောက်နှက်ခံပေးထားတဲ့ UWSA ဝတ်တပ်ဖွဲ့ရဲ့ထောက်ခံမှုကိုလည်းရရှိထားပါတယ်အခုပဋိပက္ခကဘယ်လိုပဲအဖြေထွက်လာပြီးဖြစ်စေမြန်မာနိုင်ငံမှာဘယ်အစိုးရပဲတက်တက်ဒီကူကန်ဒေတာကိုမြန်မာအနာဇက်အောက်အပြည့်ဝရအောင်လုဆောင်နိုင်မှာမဟုတ်ပါဘူးကူကန်နဲ့သူ့ရဲ့တောင်ဘက်ဝါတောင်ကုန်းဒေတာဟာမြန်မာနိုင်ငံရဲ့အစိပ်ပိုင်းတွေဖြစ်ပေမဲ့မြန်မာအစိုးရအဆက်ဆက်လက်အောက်မှာသူတို့မရှိခဲ့ပါဘူးတရုတ်အစိုးရရဲ့တရဲအုပ်ချုပ်မှုအောက်မှာလည်းဘယ်တော့မှမကြောက်ရွံ့ခဲ့ဘူးလို့យေတာထားပါခင်ဗျာ
ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ခဲ့ရတာပါအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်တင်ဆက်ပေးမှာဖြစ်ပါတယ်
ဒီကိမ်းတဲ့ကျင်ပြမေး idiom အတုံးကတော့ break the bank.
ဖြစ်ပါတယ်။စာလုံးပေါင်းက B R E A K break ကချိုးတာ၊ခွဲတာ၊အကွဲစီတာ၊ချိုးဖောက်တာလို့လုံးောက်အဓိပ္ပာယ်ရပြီး THE the B A N K the bank ကဘန်ဒိုက်ဆိုတော့စကွိုက်ခရုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘန်ဒိုက်ကိုချိုးဖောက်တာ၊ဘန်ဒိုက်ကိုကွဲစီတဲ့သဘောမျိုးပါ။ဒီ idiom ဆင်းသက်လာတာကတော့လောင်းကစားဝိုင်းကလို့ဆိုပါတယ်။လောင်းကစားရမှာလောင်းကစားသူတူဟာဒိုင်မှာရှိတဲ့ငွေထွက်ပိုးပြီးနိုင်သွားလို့ဒိုင်ကွဲသွားတဲ့အဖြစ်မျိုးကိုဆိုရင် break the bank ဆိုပြီးတော့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကလေဒီတိုင်းပါပဲကိုမှာရှိသမျှငွေအကုန်ကုန်သွားမဲ့အဓိပ္ပာယ်ကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ကိုစုထားတဲ့ငွေအဖြစ်ဘန်ဒိုက်ကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်ဒါကြောင့်မလို့စုထားတဲ့ငွေအကုန်ကုန်မဲ့ဆိုရင်ဘန်ဒိုက်ကြီးပေါက်သွားတော့မဲ့သဘောပေါ့ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank. So go ahead and buy the one you like for your party.
အင်ဂျီအစ်စ်တဲ့ကိုရှော့စင်းချနေတဲ့ကွေမှာမို့ကို့မှာရှိတဲ့ပက်ဆံအားလုံးကုန်မသွားနိုင်ပါဘူးဗျာ။ဒါကြောင့်ခင်ဗျားပါတီအတွက်ခင်ဗျားကြိုက်တဲ့အင်ဂျီကိုဝဲသာဝဲစားမှာဗျာလို့အထီးပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank so go ahead and buy the one you like for your party
ကိုမှရှိတဲ့ငွေအလုံးကုန်သွားမယ်ဆိုရင်ဘယ်လို idiom အသုံးနဲ့တင်စားပြောနိုင်မလဲ
break the bank
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီခရစ်မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒါတော့ရလလာတာစီစဉ်တစ်ချက်တဲ့အမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတိုင်းပြည်ကောင်းအောင်တုထက်ပိုးပြီးတော့လုပ်နိုင်မဲ့သူရှိရင်နေရာဖယ်ပေးမယ်လို့နိုင်ငံတော်အခြေပြမင်းကွန်းထဲမှာပြောသွားတာကိုနိုင်ငံတကာမီဒီယာတွေကအလေးနဲ့ထားပြီးတော့ဖော်ပြကြပါတယ်။ဒီပြောကြားချက်ရဲ့အတိတ်နဲ့ဘလောက်ရှိသလဲ၊ဘလို့အသေးပဲကြောက်ယူကြမလဲဆိုတာမြန်မာနိုင်ငံရေးသုံးသက်သူတွေဖြစ်ကြတဲ့ဒေါက်တာရံမျိုးသိန်းကိုဝင်းမင်းတို့နဲ့အတူဥကြစံသာဆွေးနွေးသုံးသက်ထားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့နေရာဖယ်ပေးဖို့ဆိုတာမဖြစ်နိုင်ဘူးလို့ဒေါက်တာရံမျိုးသိန်းကအခုလိုစပြီးတော့သုံးသက်ပါတယ်
။ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဒီဒေါအောင်ဆန်းစုကြည်ဟာအင်မတန်မှအရေးကြီးတယ်။အဲ့ဒီအတွက်ကြောင့်လည်းပဲဒီပြည်သူလူထုတရားလုံးကနေပြီးတော့2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးချယ်ခဲ့တာလို့ကျွန်တော်ကသုံးသက်ပါတယ်။အဲ့ဒီအခါကျတော့ဒေါက်တာဆူချီရဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပါတဲ့ပြောဆိုချက်ဟာလက်တွေ့ကျဖော်ဆောင်မှုခက်ခဲတဲ့အနေအထားမှာရှိပါတယ်။ဆိုလိုချင်တဲ့သဘောကတော့ဒေါက်တာဆူချီကလွှဲရင်မြန်မာနိုင်ငံကိုမြန်မာပြည်သူလူထုရဲ့စံထားနဲ့အညီဒီမိုကရေစီအပြောင်းအလဲကိုဖော်ဆောင်နိုင်မဲ့ခေါင်းဆောင်အစုအဖွဲ့ပုံစံမျိုးကမရှိတဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့ကျန်းမာရေးအကောင့်ထဲပေါ်ဖို့ဆိုတာတခဲရင်းတယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်
ကိုဝင်းမင်းကဘယ်လိုသဘောပါလဲဒေါန်ဆန်စုကြည်ကသူတဲ့လုပင်းနေတဲ့လူရှိမယ်ဆိုရင်သူထွက်ပြေးဖို့အစဉ်သင့်မယ်လို့ပြောတဲ့စကားနဲ့ပတ်သက်ပြီးတော့
နောက်လာမယ့်ရွေးကောက်ပွဲအတွက် NLD ပါတီကိုဆက်ပြီးတော့ပြည်သူတွေထောက်ခံပေးဖို့ကျွန်တော်ထင်တယ်အဲ့ဒါကိုအဓိကပြောပုံရတယ်တကယ်တမ်းထွက်ပြေးတာထက်စာနာကိုမမမောဘူးဆိုတဲ့ပုံစံအကောင်းဆုံးလုပ်ဖို့ပဲစဉ်းစားထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပြောခဲ့တယ်လို့ကျွန်တော်ယူဆပါတယ်အ
ဲ့တော့သူ2015မှာစုပြုံမဲ့ပြေးခဲ့ကြတဲ့ပြည်သူတွေအတွက်ကောဆရာတို့နှစ်ယောက်တွေးသလိုမတွေးကြရင်ဒီစကားဟာသူတို့အတွက်ကောစိတ်ဓာတ်ကျစရာစိတ်ပျက်စရာမဖြစ်နိုင်ဘူးလားဒေါက်တာရင်မျိုးသိန်
းဒီလက်ရှိပေါ့လေဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ဆောင်ရွက်ချက်တွေပေါ့ပြည်သူဒီဂျားတွေမအားမလို့အားမရဖြစ်တာတွေစိတ်တိုင်းမကျဖြစ်တာတွေတော့တွေ့နေရပါတယ်အဲ့ဒါကြောင့်လည်းပဲပြည်သူတွေအနေနဲ့အတိုင်းအတာတစ်ခုထိပေါ့လေနိုင်ငံရေးပေါ်မှာစိတ်ဝင်စားမှုကျဆင်းလာတဲ့အနေအထားကိုတော့ဒီတစ်နှစ်အတွင်းမှာအတွေ့အကြုံလို့ကျွန်တော်ကသုံးသပ်ပါတယ်ဗျ။အ
ဲ့မိန်ကွန်းရဲ့အကျိုးဆက်ကောအဲ့စကားအဲ့အသွန်နှုန်းရဲ့အကျိုးဆက်ကောပြည်သူတွေပေါ်မှာဘယ်လိုရက်ခတ်မထင်ပါလဲတော့
။ဟိုပြည်သူလူထုအများစုအနေနဲ့တော့ဒီဒေါန်ဆန်းစုကြည်ပေါ်မှာယုံကြည်နေစေအားကိုးနေစေဒါပေမဲ့တစ်ဖက်ကဒေါန်ဆန်းစုကြည်ကပြောတာကတော့ဒီလိုအားကိုးမှုမျိုးကို तू ကအားမပေးဘူးလို့တော့ပြောတယ်။အခြားတစ်ဖက်မှာလည်းပဲပြည်သူလူထုအနေနဲ့ကရွေးချယ်စရာမရှိတဲ့အကျန်တဲ့တစ်ခုကိုလည်းပဲကြုံတွေ့နေရတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဒေါန်ဆန်းစုကြည်ရဲ့မိန်ကွန်းမှာပါတဲ့အကြောင်းအရာဟာပြည်သူလူထုကြားမှာတော့တိတိတသားပေါ့လေ။ဟိုတက်ရောက်မှု မရှိနိုင်ဘူးကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ကိုဝင်းမင်းကဘယ်လိုသုံးသပ်လဲခင်ဗျာခေါင်းဆောင်တယောက်ကအဲ့လိုပြောလိုက်တဲ့အခါမှာသူ့ကိုမဲ့ပေးခဲ့ရတဲ့ပြည်သူတွေဘယ်လိုခံစားကြရမလဲသူစိတ်ထဲမှာညှို့ငယ်စိတ်ဖြစ်မယ်ထင်ပါလား
အဓိကတော့နှစ်မျိုးဖြစ်နိုင်ပါတယ်တစ်မျိုးကတော့ဒီဒေါက်ဆန်းစုကြည်အပေါ်မှာပုဂ္ဂိုလ်ရေးအရာလဲဒီယုံကြည်မှုများတဲ့အခါကျတော့ဒေါက်ဆန်းစုကြည်ပေါ်ခွင့်လွတ်နိုင်တဲ့အနေအထားမျိုးလဲရှိနိုင်ပါတယ်လောလောဆယ်မှာကြုံနေရတဲ့ခက်ခဲတွေကြောင့်ဒီအပြောင်းလဲတွေကိုချက်ချင်းမြန်မြန်မလုပ်နိုင်တာပေါ့နော်အကောင်းဆုံးတော့စ조사ခဲ့ရတဲ့ဆိုတာမျိုးဒါပေမဲ့နောက်တစ်မျိုးကလည်းဒီလှုပ်ဆောင်နိုင်မှုစွမ်းအားတွေအားနေခဲ့တဲ့အပေါ်မှာအထူးသဖြင့်ဒီတိုင်းရင်းသားတွေအနေနဲ့ပေါ့နော်အခုဒီအစိုးရအနေနဲ့ပို့ပြီးတော့ကောင်းကောင်းမလုပ်ရင်လုံးမလုပ်လို့ရှိရင်နောက်ပိုင်းလာမယ့်ရွေးကောက်ပွဲတွေမှာမဲရတာနှဲသွားနိုင်တယ်ဆိုတာမျိုးပေါ့နော်သူတို့သင်ခန်းစာပေးခြင်းတဲ့သဘောရှိတာကိုတွေ့ရပါတယ
်ဟုတ်ကဲ့အခုကာကြုတ်ရဲ့မင်းကုန်းကိုကြည့်ရပါစို့ဘုရားမင်းကြီးမြောင်းလိုက်ပြောတဲ့မင်းကောမှာပထမပိုင်းကတော့အဲဒီမြန်မာနိုင်ငံရဲ့သမိုင်းဖြစ်စဉ်ကိုစစ်တပ်ကအဓိပ္ပာယ်ဖွင့်ဆိုချက်အတိုင်းပဲသူကတစုံတရာမပြောင်းလဲပဲပြောသွားတာတည်ရပါတယ်ဥပမာအဖြစ်1962မှာစစ်တပ်အာဏာသိမ်းရတာ Federal Quadrant မှာမို့လို့တိုင်းပြည်လွတ်လပ်ရေးဆုံးရှုံးမဲ့အချုပ်အခြာအာဏာဆုံးရှုံးမဲ့အခြေအနေဖြစ်နေလို့ဆိုပြီးတော့ဆွဆွဲပါတယ်တကယ်တော့ historically အဲ့ဒါဟာဒါအထောက်ထားမခိုင်တုံပါဘူးဟုတ်လည်းမဟုတ်ပါဘူးအဲ့ဒီက Federal Move ကိုတင်ကြတာဟာလည်းပဲဝန်ကြီးချုပ်ရဲ့ blessing နဲ့တိုင်းဒါရီဟာတေဝင်ပြောဆိုဆွေးနွေးရရင်သာဖြစ်ပါတယ်အဲ့ဒါကိုစစ်တပ်ကရေမဲရှာပြီးအနာသိမ်းသွားတယ်နောက်ပိုင်းမှာသုံးသပ်ပြီးတော့အဖြစ်ထွက်လာကြပါပြီနောက်တစ်ခုက1988လူလူအောင်ကြောမှုကိစ္စမှာလည်းပဲသူတို့မဆလာအစွဲအာဏာချက်ကိုလူတွေကအခွင့်အောင်းယူပြီးလှုံ့ဆော်လိုက်တဲ့အတွက်ကြောင့်လွတ်လပ်ရေးနဲ့အချုပ်အခြာအနာဆုံးရှုံးမဲ့အခြေအနေရောက်လာတယ်ဆိုတဲ့သဘောမျိုးနဲ့သူကပြောပါတယ်ဒီသမိုင်းသုံးသပ်ချက်နှစ်ခုကိုကျွန်တော်ပထမဆုံးစောကြောကြည့်ကြပါတယ်ဒေါက်တာရံမျိုးသိန်းပြောပြပါခင်ဗျာဘယ်လိုသဘောလဲ
ကျွန်တော်ကတော့ဒီဥကြောကြံတာဆွေးနွေးတယ်လို့ပါပဲဒီတက်မတော်ကောက်ဝေးဦးစီးချုပ်ရဲ့ဒီ1962ခုနှစ်အာဏာသိမ်းမှုနဲ့ဒီ1988ခုနှစ်အာဏာသိမ်းမှုပေါ်မှာတုံ့တက်ချက်ဟာဟိုမြေပြင်မှာဖြစ်နေတဲ့ဟိုတမိုင်းဆိုင်ရာအချက်လက်တွေနဲ့ကွဲလွဲနေတယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ်ဥမာကျွန်တော်တို့နိုင်ငံဟာနော်1962ခုနှစ်မတိုင်ခင်မှာဒေတာတွင်းမှာဟိုထိတ်တန့်အဆင့်ဝင်နိုင်ငံတစ်နိုင်ငံဖြစ်ခဲ့ပါတယ်အဲ့တော့1962ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာတဖြည်းဖြည်းနဲ့နိုင်ငံရေးစီးပွားရေးလူမှုရေးအဖက်ဖက်ကချုပ်ချုံကျလာပြီးတော့1980အလွန်မှာကျွန်တော်တို့တိုးတက်မှုနောက်ကျဆုံးနိုင်ငံအဆင့်ကိုရောက်ခဲ့ပါတယ်။အဲဒီကနေပြီးတော့1988ခုနှစ်မှာထပ်ပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာအခုကျွန်တော်တို့2015 16 18ကာလမှာကြည့်မယ်ဆိုရင်ကျွန်တော်တို့နိုင်ငံဟာအရှိတောင်အာရှမှာအစင်းရဲ့ဆုံးနိုင်ငံအနေထားကိုရောက်နေပါလေအဲ့လိုဖြစ်ရတဲ့အခြေအနေကြီးတမတော်အနေနဲ့မှန်မှန်ကန်ကန်ဆက်စစ်သုံးသပ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒါမှသာလို့ရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာပြည်သူလူထုကိုတကယ်မျက်နှာမူပြီးတော့ပြည်သူလူထုအကျိုးစီးပွားကိုရှေ့ရှုတဲ့အပြောင်းလဲဖြစ်လာမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်အဓိကပြောချင်တာလည်းအဲ့ဒါပါပဲနောက်ကဖြစ်ခဲ့တဲ့သမိုင်းဟောင်းကိုမမှန်ကန်ကန်မဆုံးသက်ဖဲနဲ့ရှေခီးဘယ်လိုလုပ်မှမှန်ကန်ဆက်နိုင်မလဲဆိုတာမင်းများစရာကိစ္စတစ်ခုဖြစ်ပါတယ်တချိန်တည်းမှာပဲအခုရှမ်းမြောက်မှာဖြစ်နေတဲ့ကိစ္စဟာလည်းပဲဒါအချုပ်အခြာအနာကိုထိပါစော်ရတဲ့ကိစ္စဆိုပြီးတော့သူကသုံးသပ်သွားပါတယ်ခင်ဗျာဆိုတော့ကိုင်းမင်းခြုံငုံပြီးသုံးသပ်ပါအောင
်ဆွနော်များတော့ဟိုသမိုင်းချောင်းမှာလည်းဒီတက်မတော်စဉ်းစားခဲ့တဲ့ပုံတွေကဒီတသွေးတသန်တမိတ်ဟလာစီကံအတိုင်းသွားရမယ်အားလုံးဒီအယူဆတစ်ခုနဲ့လောက်ရမယ်အဲ့လိုမျိုးသူကစဉ်းစားပြီးတော့ဒီနိုင်ငံကြီးအဖွဲ့တွေရဲ့သဘာဝအကျတော့တတ်မလို့လည်းမတူဘူးနိုင်ငံအဖွဲ့တွေမှာကမတူတဲ့ဒီစဉ်းစားချက်တွေတွေးခေါ်တွေမျိုးစုံသူကရှိနေတယ်ဒီဘဝသူကညှိပြီးတော့လောက်ကြတာပေါ့ခုနကဒီ1962ခုနှစ်မှာဖက်ဒရယ်နိုင်ငံတော်ထူထောင်ရေးအတွက်ပဲဖြစ်ဖြစ်ပေါ့နော်တိုင်းနာအခွင့်အရေးတောင်းဆိုရဲဆိုတော့လေခုနကမတူတဲ့ဒီစဉ်းစားချက်တွေပေါ့ညှိနှိုင်းကြဆွေးနွေးနေကြတုံးပါပဲတတ်မလို့အနေနဲ့ကကြတော့တကယ်လို့ဒီဆွေးနွေးပွဲတွေမှာမပြေလည်လို့ရှိရင်တိုင်းဒါတွေကခွဲထွက်နိုင်တယ်အလားအစိုးရပါတီကလည်းဟိုကွဲမယ်လာလာရှိတယ်ကွဲလဲကွဲခဲ့တယ်အဲ့ဒါကြောင့်မလို့သူတို့ကတက်မတော်ကိုစီယုံလို့ရှိရင်တက်မတော်လည်းကွဲသွားနိုင်တယ်ဆိုတော့ဒီအလွန်အကျွံစိုးရိမ်မှုပေါ့လေအဲ့ဒီအောက်မှာကျွန်တော်ထင်တယ်ဖြစ်သွားခဲ့တယ်လို့ထင်တယ်1962အနေထားကတော့နောက်ဒီ1988အနေထားမှာကတော့တက်မတော်ယူဆတာကဒီပြည်ပပြောကပါတယ်ပေါ့လေအဲ့ဒါကြောင့်မလို့တိုင်းပြည်ရဲ့အချုပ်အခြာအာဏာဆုံးရှုံးနိုင်တယ်ဒီမိုကရေစီနိုင်ငံတည်းရဲ့လှုံ့ဆော်မှုပါတယ်ဒါပေမဲ့တကယ်တမ်းကပြည်သူတွေကအစိုးရစနစ်တစ်ခုပြောင်းဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်ညင်သာစွာနဲ့ကျွန်တော်တို့ဖြည့်ရှင်းလို့ရခဲ့တဲ့အနေအထားတွေရှိပါတယ်အာဏာသိမ်းအားလောက်တဲ့အဆင့်ထိတော့မလိုအပ်ပါဘူးအဲ့တော့အခုလိုအာဏာသိမ်းလိုက်တော့ဘာဖြစ်လဲဆိုတော့ခုနကကိုရမျိုးသိန်းပြောသလိုပေါ့နော်တိုင်းပြည်ကတိုးတက်မလာဘဲနဲ့စေုပ်ချုပ်ရေးအောက်မှာကတိုင်းပြည်ကိုကောင်းအောင်လုပ်ရတာအဲ့ဒါအရန်ခတ်ပါတယ်ဒီနောက်တစ်ခုကဒီအချုပ်အခြာအာဏာပိုင်းပေါ့နော်အခုရှမ်းပြည်မြောက်ပိုင်းမှာလည်းတုံးခဲ့တာ6ချာအာဏာလို့တုံးခဲ့ပါတယ်အဲ့တော့ဒီနေရာမှာတော့ ီတရုတ်နိုင်ငံဘက်ကဟိုဝင်ရောက်ဆွဖက်မှုရှိတယ်ဆိုတဲ့ပုံစံမျိုးအလားတူပဲရခိုင်မွတ်စလင်ကိစ္စမှာသလိုရှင်လည်းအနောက်နိုင်ငံတွေကဝင်ဆွဖက်တယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဒီချုပ်ချာအာဏာကိုတုံသွားပုံရပါတယ်အဲ့တော့ဒီနေရာမှာတော့ဒီပြည်တွင်းပြဿနာရှိနေသေးရတော့ဒီနိုင်ငံတကာကပြောတာဆိုတာကတော့ဒီခေတ်ကြီးမှာရှိနေမဲ့သဘောဖြစ်တဲ့အတွက်ပြည်တွင်းပြဿနာကိုဟိုချုပ်ချာနိုင်ငံတကာထိပါရတဲ့ဆိုတဲ့ပုံစံမျိုးနဲ့ဒီစေးရဖြစ်ရှင်းတဲ့အခါမှာအလွန်အကျွံနေဖြစ်ပြီးတော့ကိုယ်အချင်းချင်းပဲပြန်တိုက်ရကိုယ်အချင်းချင်းပဲနှစ်နာရတိုက်ပြီးတော့ဆုံးနှစ်နာရတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိရင်လည်းပြရတော့အမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးဆိုတဲ့ကိစ္စဖြစ်ပါတယ်သူကပါတီနိုင်ငံရေးဆိုတာမိမိပါတီအင်အားတောင်းတင်ရေးပါတီနိုင်ငံရေးအာဏာရရှိရေးဖြစ်တယ်အာဏာတည်မြဲရေးကိုအစဉ်တစိုက်ဦးစားပေးနေရတယ်အမျိုးသားနိုင်ငံရေးလမ်းကြောင်းကဆွေးဖီမှုမျိုးဖြစ်တယ်အမျိုးသားရေးအကျိုးစီးပွားကိုလေ့လျူဆွေးနွေးနေတဲ့အသဖြင့်အဲ့ဒါကိုသူကထောက်ပြပြီးတော့သူတို့တက်မတော်စီဇာလီင်အမျိုးသားအချိုးစီပွားကိုစိုက်လိုက်မတက်မျိုးသားနိုင်ငံရေးလမ်းကြောင်းအတိုင်းဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဆိုပြီးတော့ပြောသွားပါတယ်တကယ်တော့နိုင်ငံရေးစိတ်ပံဝေါ်ဟာရဲမှာအမျိုးသားနိုင်ငံရေးဆိုတဲ့စကားလုံးဟာပါတီနိုင်ငံရေးနဲ့စီကြကွဲလွဲတဲ့ဆိုပြီးအထိပ္ပယ်ဖွင့်ဆိုထားတာမတွေ့ရပါဘူးပါတီထောင်ရယ်ဆိုတာကို၌ကအမျိုးသားရေးအချိုးစီပွားကိုလုဖို့ဆိုတဲ့ညီမှန်ချက်နဲ့ထောင်ရတာပဲဆိုတော့မြန်မာနိုင်ငံစစ်အစိုးရပဲသူတို့တက်လာကြတဲ့အားနာဖာနဝတာတက်လာကြတဲ့အမျိုးသားနိုင်ငံရေးပညာရှင်ဆိုက်လိုက်မတက်ပြောလာပါတယ်ဆိုတော့ဒီခါဟာမြန်မာနိုင်ငံမှာပါတီစုနိုင်ငံရေးဖြစ်ထွန်းရေးသွားနေတာကိုထိပါစေရယ်အန်ဒါမိုင်းလုပ်တယ်လို့သုံးသပ်လို့ဖြစ်နိုင်မှုဒေါက်တာရင်မသိဘူးလား
ပါတီနိုင်ငံရေးကတော့အဆင့်နှိမ့်တဲ့ပုံစံမျိုးအမျိုးသားနိုင်ငံရေးကမှမြင့်မြတ်တဲ့ပုံစံမျိုးဒီလိုပြင်းစားတာဟာကျွန်တော်တို့နိုင်ငံရေးလက်ရှိနိုင်ငံရေးအပြောင်းလဲနေနော်ငြိမ်းချမ်းရေးအမျိုးသားပြန်လည်ပြည့်ညတ်ရေးယုံကြည်မှုတည်ဆောက်ရေးရန်ကြောင်အတွက်ထိရောက်အလုပ်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့မထင်ပါဘူးတကယ်တမ်းအားဖြင့်တော့နိုင်ငံတိုင်းနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကိုတွားတဲ့လူတွေဟာနိုင်ငံရေးပါတီတွေပဲဖြစ်ပါတယ်အဲ့ဒီနိုင်ငံရေးပါတီတွေကလည်းခုနဦးကျော်စံသာပြောသလိုပဲကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့လုပ်ရမယ်ဆိုတာကတခါလေပါပြီးတာဖြစ်ပါတယ်အနာရပါတီဖြစ်လာတဲ့ပါတီဟာလည်းပဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအတိုင်းဒီကိုအာနာ၃ရက်ကန်ဆွဲခင်းညှိပြီးတော့ဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပါတီနိုင်ငံရေးဟာနော်ကိုယ့်ပါတီအင်အားတောင့်တင်းဖို့ကိုယ့်ပါတီအာနာရဖို့နော်အဲ့ဒီအာနာဆက်ပြီးပြည်မြဲဖို့ဦးစားပေးလုပ်ရတဲ့နိုင်ငံရေးမျိုးမဟုတ်ခဲနဲ့ပြည်သူလူထုတစ်ရက်လုံးအကျိုးစီးပွားကိုရှေ့ရှုပြီးတော့လုပ်ရတဲ့နိုင်ငံရေးမျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ကိုင်းမြဲသဘောရပြောပါအောင်အမျိုးသားနိုင်ငံရေးကိုသူတို့တက်မတော်ပဲလုပ်တယ်ပါတီနိုင်ငံရေးဟာတိုင်းပြည်တော့တကယ်မလုပ်နိုင်ဘူးဆိုရယ်သူရပြောကြချက
်ဟုတ်ကဲ့အဓိကအချက်ကတော့ဒီစစ်ဆွေးရအုပ်ချုပ်စဉ်ကာလတွေမှာပေါ့နော်ဒီတက်မတော်အစိုးရအာကောင်ရေးအတွက်ဆရာကုဏပြောခဲ့တယ်လို့ပါပဲဒီပါတီနိုင်ငံရေးအပေါ်မှာအဖြတ်သဘောပေါ့နော်ပြောခဲ့တဲ့ဟိုစဉ်းစားချက်မျိုးဖြစ်ပါတယ်ဒါပေမဲ့လည်းတက်မတော်တဲမှာတော့အခုချိန်ထိအဲ့ဒီစဉ်းစားချက်ကဒီပါတီနိုင်ငံရေးနဲ့ရင်ပါမှုမရှိတဲ့အတွက်ပေါ့နော်ဒီမိုကရေစီနိုင်ငံရေးနဲ့ရင်ပါမှုမရှိတဲ့အတွက်ဆက်လက်ပြီးတော့ဟိုရှိနေတဲ့သဘောမျိုးတော့တွေ့ရပါတယ်တကယ်တော့ဒီအမျိုးသားနိုင်ငံရေးဆိုတာကဒီကျွန်တော်တို့ဒီနိုင်ငံရေးဘောဟာလာမှာမရှိပါဘူးဟိုအမျိုးသားရေးဝါဒီဆိုလည်းအမျိုးသားရေးဝါဒီပေါ့နော်တိုင်းပြည်ရေးအတွက်ဆိုလည်းတိုင်းပြည်ရေးအတွက်ပေါ့အဲ့လိုပဲရှိတာဖြစ်ပါတယ်ပါတီနိုင်ငံရေးဆိုတာကလည်းဆရာကုဏပြောတယ်လို့ပဲဒီတနိုင်ငံလုံးအတွက်ဒါပြည်သူတွေအားလုံးအတွက်နော်ပြည်သူတွေကရွေးချယ်ထားတဲ့ဆိုတာလို့တာဖြစ်ပါတယ်အဲ့တော့ဒီနေရာမှာတော့ဒီတက်မတော်ရဲ့ဒီဆွဲနေတဲ့အဆွဲပေါ့လေဟလာပါတီနိုင်ငံရေးကအာဏာနိုင်ငံရေးအကွဲပြဲနိုင်ငံရေးဖြစ်တဲ့အတွက်နော်တက်မတော်ကနေပြီးတော့ထိန်းချောင်းပေးသွားရမယ်ဆိုတဲ့စဉ်းစားချက်မျိုးကအခုချိန်ထိကျွန်တော်ထင်တယ်ရှိနေတယ်တဲ့အဲ့တော့ကျွန်တော်တို့သမိုင်းတည်းမှာတော့ပါတီတွေကွဲကြတာရှိတယ်ဒါပေမဲ့တစ်ချိန်တည်းမှာတက်မတော်နားလည်ထားဖို့ကလည်းနိုင်ငံရေးရဲ့သဘောတဘာဝအရပါတီတွေဆိုတာကွဲနိုင်ပါတယ်အဲ့တော့ကွဲတဲ့အခါမှာလည်းဘယ်ပါတီကတိုင်းပြည်ကောင်းကျိုးဆောင်ရွက်မလဲပေါ့နော်အဲ့ဒီပုံမှာမူတည်ပြီးတော့ပြည်သူတွေကမဲပေးဆုံးဖြတ်မှာဖြစ်ပါတယ်တက်မတော်အနေနဲ့ဝင်ရောက်ဖြည့်ရှင်းတဲ့ခါကျတော့တက်မတော်မှာကပြည်သူတွေရဲ့ရွေးချယ်တင်မြှောက်ထားတဲ့ဒီ mandate ပေါ့နော်ဟလာပေးအပ်ထားတဲ့အာဏာမရှိပါဘူးအဲ့ဒီခါကျတော့တက်မတော်အနေနဲ့ဒီပြည်သူရဲ့ညွန်ညင်မှုကိုခံရပြီးတော့တက်မတော်လက်သက်ခါကျတိုင်းပြည်လဲစီးပွားရေးကျနစ်နာရနေထားတဲ့ဖြစ်တဲ့အတွက်ဒီပါတီနိုင်ငံရေးနဲ့ဒီမိုကရေစီနိုင်ငံရေးရဲ့သဘောတဘာဝကိုဒီပုံမနားလည်လာပြီးတော့ပူးပေါင်းဆောင်ရွက်မှုတွေဘလို့လာဖို့တော့ကျွန်တော်မျှော်လင့်ပါတယ်
ဒါကတော့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့နားဆင်ကြရမှာကတော့သူယုံကြည်ရအစီအစဉ်မှာအမေရိကန်နိုင်ငံမှာနေထိုင်အလွတ်လွတ်ကန်နေတဲ့ဒေါခင်အေးမြင့်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အ မှန်တရားကိုလက်ခံကျင့်သုံးခြင်းအမှန်ကိုကျင့်သုံးလေ့လာနေထိုင်ခြင်းပဲဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒီအမှန်တရားဟာအမှန်တရားကိုကျင့်သုံးကျင့်ကြံနေထိုင်ရခြင်းဟာအမှန်တရားတွေကိုလုတ်ခွင့်ရတာတွေလုတ်ကင်နေရတာတွေအများကြီးခက်ခဲတယ်။အများကြီးပဲပေါ့နော်အားလုံးကိုကျင့်သုံးရတာဖြစ်ပါတယ်။အမှန်တရားကိုဘာကြောင့်ယုံကြည်တာလဲအမှန်တရားကိုဘာကြောင့်ပေါ့နော်လက်ခံကျင့်သုံးနေရတာလဲဆိုတော့အားလုံးရဲ့ကျမတို့နိုင်ငံကြီးอ่ะပေါ့နော်အားလုံးကအမှားတရားတွေနဲ့ဟိုကျင့်ကြံအုပ်ချုပ်နေထိုင်ရတဲ့အခါမှာကျမတို့ကအမှန်တရားဘက်ကိုတူဖောက်ပြီးတော့ပေါ့နော်အမှန်တရားကိုလက်ခံကျင့်သုံးကျင့်သုံးကျင့်သုံးနေထိုင်ရတာပေါ့နော်အမှန်တရားတွေကိုကျမနှစ်တင့်ချိုက်တယ်အမှန်တရားလုံချင်းကိုကျမဟာဟိုယုံကြည်တယ်အမှန်တရားကဘယ်တော့ဖြစ်ဖြစ်ဘလို့ကြီးပဲအမှားတရားတွေဟိုရှိနေပါစေအမှောင်တရားအမှားတရားတွေကလှိုင်းထန်နေပါစေအမှန်တရားပြောနေကြလေသီးသီးလေးဟာဆိုလို့ရှိရင်အမှန်တရားကိုပဲပြန်လဲပြီးတော့ကျင့်သုံးကျင့်သုံးကျင့်သုံးသွားလို့ရှိရင်ဒီအမှန်တရားဟာအမှားတရားဆိုတဲ့ကြီးဆိုးမှုအမှားတရားဆိုတဲ့လှိုင်းထန်တဘိုးတွေရိုက်ခတ်မှုတွေကြားတွေတရားဒီအမှန်တရားဟာဆက်လက်ပြီးတော့ပေါ့နော်အမှန်တရားကိုပဲကျင့်သုံးဟာအခက်အခဲတွေတွေ့မယ်ဟိုဟိုအန္တရာယ်တွေတွေ့ကြုံရမယ်အန္တရာယ်တွေအများကြီးကြုံတွေ့ရတာတွေလည်းရှိတယ်တကယ်ကိုခက်ခဲပြန်မဲပြီးတော့ရုံးခံရတာတွေလည်းရှိတယ်ဒါပေမဲ့ဒီနေ့မှာဒီအမှန်တရားဟာအမှန်တရားကိုလက်ခံကျင့်သုံးတာစိတ်တွေကြီးလဲအေးချမ်းမှုရှိတယ်ဒီအမှန်တရားဟာအမှန်လေဓာရရနေပြီးတော့ထိုးဖောက်ရတဲ့အတွက်ဒီအမှန်တရားလက်ခံကျင့်သုံးနေထိုင်ကျင့်ကြံနေထိုင်တဲ့လူတွေရဲ့ဘဝဟာအကုန်လုံးဟာဖြူစင်ပြီးတော့အေးမြကြီးလဲတောက်ပါတယ်ဒါပေမဲ့ဒီဟာဒီအမှန်တရားအခုရေရင်းသူအခုရေကြည်တောက်လို့တော့မရဘူးဒီအမှန်တရားကိုပဲကျမတို့လက်ခံကျင့်သုံးဘာဖြစ်ဖြစ်ပေါ့နော်ပညာရေးကဏ္ဍမှာပဲဖြစ်ဖြစ်လူမှုရေးကဏ္ဍမှာပဲဖြစ်ဖြစ်နိုင်ငံရေးကဏ္ဍမှာပဲဖြစ်ဖြစ်ပေါ့နော်ကိုဟာအမှန်တရားကိုလက်ခံကျင့်သုံးစုပ်ကင်ထားနိုင်ပါစေဘာလို့ပဲအန္တရာယ်အန္တရာယ်အကုန်လုံးပေါ့နော်တိုက်ခိုက်မှုတွေရှိနေပါစေဒီအမှန်တရားလက်ခံကျင့်သုံးထားတဲ့လူသားတယောက်လူရဲ့ဘဝဟာအမြဲတမ်းတန်ဖိုးကြီးမြတ်ပါတယ်အမြဲတမ်းဘဝရာကြီးလင်းချင်းချင်းပန်ပါလေဒါပေမဲ့ပေါ့နော်ဒီအမှန်တရားကိုကျင့်သုံးရတဲ့အတွက်အားလုံးကဟိုစိတ်ပြက်လက်ပြော်တာတွေရှိတယ်တချို့ကပေါ့နော်ဟာကွာဒီဟာကြီးကိုဆက်လက်ပြီးတော့ပေါ့နော်မလုံနိုင်ဘူးဆိုကြာရှုံးသွားတာတွေလည်းရှိတယ်ဒါပေမဲ့အားလုံးကိုကျမအနေနဲ့ပြောချင်တာဟိုကိုယုံကြည်ရာယုံကြည်ရာတွေကိုစုပ်ကင်ထားပါပေါ့နော်ကျမတို့အမှန်တရားကိုချစ်မြတ်လို့တဲ့အတွက်အမှန်တရားကိုကျင့်ကြံနေထိုင်တယ်ကျမကိုမုန်းတဲ့လူတွေရှိမယ်ဖြစ်တဲ့လူတွေလည်းရှိမယ်ရိုက်ခတ်တဲ့လူတွေလည်းရှိပဲဒါပေမဲ့ဒီအမှန်တရားဆိုတဲ့လူမှုရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်ပညာရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်နိုင်ငံရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်အမှန်တရားဟူတာကျင့်သုံးစိတ်ချစွာပေါ့နော်ကျင့်သုံးနေထိုင်ကျင့်ကြံမှာအားလုံးဟာအမှန်တရားကိုကျင့်သုံးတဲ့လူသားတူဟာဆိုလို့ရှိရင်တန်ဖိုးတွေဟာအမြဲတမ်းမြင့်မြတ်တဲ့တန်ဖိုးဖြစ်နေကျင့်ကြံနိုင်ပါတယ်အဲ့တော့ကျမအနေနဲ့ပြောချင်တာကတော့အမှန်တရားကိုယုံကြည်ရတယ်ကိုဆုံးကင်ထားပါဒီနေ့ဟာအောင်မြင်မှုဆိုတာရှိလာမှာဖဲလို့ကျွန်တော်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့အပတ်စဉ်သူယုံကြည်ရအစီအစဉ်မှာဒေါက်ခင်အေးမြင့်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြကြရတာဖြစ်ပါလေခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ပြည်ပခန့်ဖြစ်ပွားခဲ့တဲ့ဒေသတွေမှာနေထိုင်ကြသူတွေအတွက်ငြင်းချမ်းရေးသဘောတူညီမှုတွေရပြီးအပြစ်ခတ်တွေပါရက်ဆဲသွားခဲ့ပေမဲ့နှစ်ပေါင်းအတော်ကြာတဲ့အထိဆက်ပြီးတိုက်ပွဲဝင်နေရတတ်ပါလေ။ဥပမာကိုလံဘီယာနိုင်ငံမှာအစိုးရနဲ့တော်လှန်ရေးတပ်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေနောက်ပိုင်းခြံရစ်တဲ့မြေမြုပ်မိုင်းတွေနဲ့မပေါက်ကွဲသေးတဲ့လက်နက်ခဲယမ်းမီးကြောက်တွေကနိုင်ငံပြန်လည်တည်ဆောက်ရေးနဲ့တည်ငြိမ်ရေးကိုအနှောက်အယှက်ဖြစ်စေတယ်လို့ရေရှည်ဖွံ့ဖြိုးရေးကိုပါအဟန့်အတားဖြစ်စေတာမျိုးပါ။ဒီအကျဉ်းချံတွေရှိနေတဲ့အတွက်လေသမားတွေသူတို့ရဲ့လေမြေတွေကိုမထွန်းရနိုင်တယ်လို့မြက်ခင်းတွေကိုလည်းကျွဲနွားတွေအတွက် စကြက်မလုံးနိုင်ပဲမြေဟိုက်တဲ့တန်းပေါင်းများစွာဟာအသုံးမချနိုင်ပဲဖြစ်နေတာပါနိုင်ငံတော်များများမှာဆိုလမ်းတွေတလျှောက်ချထားတဲ့မြေမြုပ်မိုင်းတွေကြောင့်ခြေလမ်းတစ်ချက်မှားသွားတာနဲ့နင်းမိသူကိုပါအသက်ပါဆုံးစေနိုင်တာမို့ရိုးရိုးခီးသွားလာမှုတွေပါအန္တရာယ်ရှိစေတာဖြစ်ပါတယ်ဒါအပြင်တော်တဲ့ထင်းရှာတာတစ်တီးခူတာတွေဈေးကိုကုန်သွားပို့တာဒါမှမဟုတ်ကွင်းတဲ့ဖြက်လန်းကနေတွားရလိုမျိုးနေ့စဉ်တွားလာလှုပ်ရှားမှုတွေလှုပ်ဖို့အတွက်ပါအန္တရာယ်ကိုကြောက်နေရတာပါမိုင်းကွင်းနဲ့ရောက်သွားတဲ့ဘောလုံးကိုလိုက်ဖမ်းရင်အသက်ဆုံးသွားတဲ့ကလေးငယ်တွေသူတို့ရဲ့မိဘဆွေမျိုးတွေလည်းအများအပြားရှိနေပါတယ်ဒါကြောင့်ဧပြီလ4ရက်နေ့ကိုမိုင်းရှင်းလင်းရေးအထောက်အကူပေးတဲ့နိုင်ငံတကာနေ့ဖြစ်နေကျင်းပကြတာဖြစ်ပါတယ်မြေမြုပ်မိုင်းဟာပဋိပက္ခတွေဖြစ်ပွားတဲ့ဒေသတွေမှာကာလအတော်ကြောင့်အန္တရာယ်ပိတတ်တဲ့ဆရာကိုသတိရစေဖို့အပြင်စစ်ပွဲရဲ့အကျဉ်းချံဖြစ်တဲ့မြေမြုပ်မိုင်းတွေနဲ့တခြားမပေါက်ကွဲသေးတဲ့ခင်းရဲမိကျောက်တွေဖယ်ရှားရေးမှာနိုင်ငံတကာအတိုင်းဝန်းခါပါပါဝင်ဆောင်ရွက်လာစေဖို့အတွက်သတိပေးတဲ့အနေနဲ့ကျင်းပတာလည်းဖြစ်ပါတယ်။ကလင်းငယ်အများပြားအပါဝင်အပြစ်မဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာဆုံးဝတဲ့စိန်ခေါ်မှုဖြစ်တဲ့ဒီမိုင်းအန္တရာယ်ကိုသိလာကြစေဖို့အတွက်အမေရိကန်ပြည်ထောင်စုကနိုင်ငံတကာအတိုင်းဝိုင်းနဲ့အနိကက်လက်တွဲဆောင်ရွက်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနယာယီပြောခွင့်ရမတ်တိုနာကပြောပါတယ်နိုင်ငံပေါင်း95နိုင်ငံမှာတမိယိုးချန်လက်နက်တွေဖျက်ဆီးရေးအစီအစဉ်တွေအတွက်ဒေါ်လာ 1.8 ဘီလီယံကျော်အမေရိကန်ပြည်ထောင်စုက1993ခုနှစ်ကစပြီးထောက်ပံ့ကူညီပေးခဲ့တာဖြစ်ပါတယ်ဒီအစီအစဉ်တွေထဲမှာထိရောက်ပြီးကောင်းမွန်တဲ့လက်တွေအဖြစ်မျိုးထုတ်ပေးနိုင်ဖို့အတွက်မြေမြုပ်မိုင်းတွေနဲ့တခြားမပေါက်ကွဲသေးတဲ့ခင်းရဲမိကျောက်တွေကင်းရှင်းရေးအတွက်ကျွမ်းကျင်သူတွေနဲ့ပစ္စည်းကိရိယာတွေကိုဖြန့်ဝေပေးခဲ့တဲ့အပြင်မိုင်းတန်တင့်ခဲ့သူတွေဘဝပြန်လည်တည်ဆောက်နိုင်ရင်းနဲ့နလန်းထူနိုင်ရေးအတွက်ပါအကူအညီတွေပေးခဲ့တာပါအခုလိုမိုင်းရှင်းရေးလုပ်ငန်းတွေဟာ IS စစ်သွေးကြွတွေလက်အောက်ကလွတ်မြောက်ပြီးကိုယ်နေရာရင်းပြန်ကြမယ်အီရန်နဲ့ဆီးရီးယားတို့လိုနိုင်ငံတွေကအရက်သားတွေအတွက်အဓိကအရေးပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကထောက်ပြခဲ့တယ်လို့လည်းပြောပါတယ်ကဘာတလွားမြေမြုပ်မိုင်းအန္တရာယ်ရောပါစေရဲ့အတွက်နိုင်ငံတကာမိတ်ဆွေများအဖွဲ့ကလှုပ်ဆောင်နေတာကိုကမ္ဘာနိုင်ငံတွေအနေနဲ့လာရောက်ပူးပေါင်းဆောင်ရွက်ကြဖို့အတွက်မြေမြုပ်မိုင်းအန္တရာယ်ကင်းရှင်းရေးအတွက်ကျင်းပတဲ့ဒီလိုနေမျိုးမှာအမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ
်မိဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုကြားခဲ့ရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှုကြောင်းအတိပေးအပ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ကြာတာရင်းနေမနက်ခင်းအစီအစဉ်လေးဆက်လက်ထုတ်လင်းပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှန်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စီးရီးယားအစိုးရရဲ့မတင်ကားပွဲဟာဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့စီးရီးယားသမ္မတဘာရှားအယ်အဆတ်ကိုထောက်ခံပေးမှုအတွက်ပြည်ထိုင်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ကရုရှားနိုင်ငံကိုဗိုလ်ထုနဲ့မှာပြင်ထန်စွာရှုတ်ချလိုက်ကြပါတယ်။စီးရီးယားနိုင်ငံအစ်ဒလစ်ပြည်နယ်မှာချစ်ကုပ်ယူထားတဲ့သဘုံအဖွဲ့ပေါ်ပြစ်လုခဲ့တဲ့စီးရီးယားအစိုးရရဲ့တိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်အရသာပြည်သူယာနဲ့ချီတေဆုံးခဲ့ရတဲ့အတွက်နိုင်ငံတကာကအမျက်ဒေါသထွက်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတရုတ်သမ္မတရှီကျင်းပင်နဲ့ဖလော်ရီဒါပြည်နယ်မှာရှိတဲ့သူ့ရဲ့မာရာလာဂိုအပန်းဖြစ်စခန်းမှာဒီကနေ့တွေ့ဆုံပြီးထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။သမ္မတရှီကျင်းပင်အမေရိကန်ကိုရောက်မလာခင်48နာရီအလိုမှာမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွတ်လိုက်တဲ့အတွက်ထိပ်သီးဆွေးနွေးပွဲတွင်မြောက်ကိုရီးယားနျူကလ িয়ার ရေးဟာလည်းအဓိကထားဆွေးနွေးရမယ့်အကြောင်းအရာဖြစ်ပါတယ်။ဒါအပြင်ထိုင်ဝမ်ကျွန်းအရေးအပြင်နိုင်ငံအကျိုးတူကိစ္စတွေဖြစ်တဲ့ကုန်သွယ်ရေးနဲ့စီးပွားရေးကိစ္စတွေဒေသရင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေလည်းဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့သမ္မတဦးတည်ချောင်သွားမယ့်ပထမဆုံးအကြိမ်တရုတ်နိုင်ငံချစ်ကြည်ခီးစဉ်အတွင်းအငင်းပွားပွဲရာဖြစ်နေတဲ့ကချင်ပြည်နယ်မြစ်ဆုံရေကာတာစီမံကိန်းဆက်ပြီးတည်ဆောက်ဖို့ရှိမရှိဆိုတာကိုနိုင်ငံအပြန်အလှန်အကျိုးရှိစေမယ့်ပူးပေါင်းဆောင်ရွက်မှုနဲ့မမှန်ကန်ကန်ဖြေရှင်းမှာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရအမျိုးသမီးကမနေ့ကပြောကြားလိုက်ပါတယ်။သမ္မတဦးတည်ချောဟာဒီကနေ့တရုတ်နိုင်ငံကို6ရက်ကြာခီးစဉ်ထွက်ခွာမှာဖြစ်ပါတယ်။သမ္မတဦးထင်ကျော်နဲ့အတူနိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဦးကျော်တင်ဆွေကုသရေးဝန်ကြီးဝန်ကြီးဦးတက်မြင့်နဲ့ဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်တို့လည်းလိုက်ပါသွားကြမှာဖြစ်ပါတယ
်။ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုစောဝင်းလိုင်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOU နားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကဘာနှက်ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်စမိုးပါခင်ဗျာ
This program has come to you from the Voice of America, Washington.